Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2015ခုနှစ်အောက်တိုဘာလ31ရက်တနင်္ဂနွေနေ့မနက်ခင်းပြောရေးအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့လိုင်းနိုမီတာ40တို့ကနေတိုက်ရိုက်အတန်ထွက်နေပါပြီ။ဟုတ်ကဲ့ပါဒီမနက်အစီအစဉ်မှုကတော့ကျွန်တော်ရဲကောင်ဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြီးညာပေးပါပါ။အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာစနေနေ့ကရုရှားခီးတပ်တင်ဒင်းနှစင်းပြတ်ကျခဲ့တဲ့အတွက်224ဦးတေဆုံးခဲ့ရပါတယ်။ဆီးရီးယားကိုအထုတက်တွေဆေးလွတ်ဖို့သမ္မတအိုဘားမားဆုံးဖြတ်ချက်ဟာဆီးရီးယားပြည်ရင်းစစ်တဲဝင်ပါဖို့မဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဘင်္ဂလားဒေ့ရှ်မြို့တော်ဒက္ကာမှာဘာသာရေးအော်ဆန်မခန့်နဲ့စောက်တိုင်နှစ်ခုဝင်တိုက်ခံရပြီးထုတ်ဝေသူတူတေဆုံးခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုရဲခေါင်ရင်
။ဟုတ်ကဲ့ပါသတင်းတွေကြီးညာပြီးမှနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့
ကျွန်တော်တို့မြန်မာပြည်ဆန္ဒအလုပ်ဖွဲ့တွေလည်းကျွန်တော်တို့လေးရက်ကနေပြီးစတေးနေလောက်အထိဟိုဒီချက်လက်တွေမှာပွားပြီးတော့မထိုးနိုင်တဲ့
ဟုတ်ကဲ့ပါဒါကတော့အပြစ်ခတ်တိုက်ခိုက်မှုရစဲပူးတွဲစောင့်ကြည့်ရေးကော်မတီ JMC ရဲ့စီဝေးဘက်မှာဘာတွေဆွေးနွေးသဘောတူနိုင်ခဲ့လဲဆိုတာနဲ့ပတ်သက်ပြီး MPC အဖွဲ့ကတာဝန်ရှိသူဦးလှမောင်ရွှေကပြောပြထားတာပါအပြစ်စုံကိုသတင်းစီစဉ်နေပြီးမှနားဆင်ရပါမယ်ဒါပြီးရင်တော့မြန်မာနိုင်ငံမှာစစ်မှန်တဲ့ပြောင်းလဲမှုတွေလုပ်နေတယ်ဆိုတာသက်သေပြဖို့အတွက်အစိုးရအနေနဲ့ဖန်ဆီးထားတဲ့အကြောင်းသားနဲ့အကျဉ်းသားတွေကိုချက်ချင်းလွှတ်ပေးဖို့ Washington DC မြို့တော်မှာဆန္ဒပြတဲ့တဲ့င်းကိုလည်းနားဆင်ရမှာပါအဲ့ဒီအကြောင်းတွေပါဝင်ဦးအောင်ခဲမြန်မာရေးသုံးသက်ချက် American Indian နဲ့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်တွေကိုခုမနက်မှာပြန်လည်နားဆင်ရဖို့ရှိပါတယ်ဒါတွေကိုအလှန့်ပေးခင်မှာအခုတော့အရင်ဆုံးထိတ်တန်းရောက်တဲ့မြန်မာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မန္တနာချန်တို့ကကြီးညာပေးပါမယ်ခင်ဗျာ
အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာစနေနေ့ကရုရှားခီးတပ်တင်လေယာဉ်တစ်စင်းပြတ်ကျခဲ့တဲ့အတွက်လိုက်ပါသွားသူအားလုံး224ဦးသေဆုံးခဲ့ရပါတယ်။လိုက်ပါသူခီးတဲ့အားလုံးတို့ဟာအီဂျစ်အပန်းဖြေစခန်း Sharm El Sheikh ကနေရုရှားနိုင်ငံ Saint Petersburg ကိုပြန်ကျတဲ့ရုရှားခီးသွားတွေပါ။သေဆုံးသူခီးတဲ့တွေထဲမှာယူကရိန်းနိုင်ငံသား3ဦးလည်းပါပါတယ်။အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကခုချိန်ထိအလောင်း129လောင်းကိုရှာဖွေတွေ့နေခဲ့ပြီဖြစ်တယ်လို့လေယာဉ်ခီးစဉ်မှတ်တမ်း Black Box ကိုလည်းတွေ့ရပါတယ်။ဒီမှတ်တမ်းတွေကလေယာဉ်မှုတွေဆက်သွယ်ပြောကြားချက်တွေပါဝင်လင်းရဲ့လှုပ်ရှားမှုအချက်လက်တွေအကုန်လုံးကိုမှတ်တမ်းတင်ထားတာမို့လင်းဘားကြောင့်ပြက်ကြတယ်ဆိုတာအတွက်တဲလွန်စာကောင်းကောင်းပေးနိုင်မယ်လို့မျှော်လင့်နေကြတာပါ။အီဂျစ်က IS စစ်သွေးကြွအဖွဲ့ကတော့ဒီလင်းကိုသူတို့ပြစ်ချခဲ့တာလို့ကြေညာပါတယ်။ဒါပေမဲ့ဒါဟာမဖြစ်နိုင်ဘူးလို့လေချောင်းနဲ့စီးရဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။လင်းရအမြင့်ပေ3000လောက်အောက်ရောက်နေတော့ပြက်ကြတာဖြစ်ပြီး IS စစ်သွေးကြွတွေမှာဒီလောက်အမြင့်ထိပြစ်နိုင်တဲ့ဒုံးကျည်မရှိဘူးလို့ဆိုပါတယ်။ပြက်ကြတဲ့ Airbus A321 ဟာမက်ထရိုဂျန်လို့ခေါ်တဲ့အသေးစားလေကြောင်းလိုင်းပိုင်းမှာစနေနေ့အာရုံတက်ချိန်ပန်းဖြစ်စခန်းတက်သွားပြီး23မိနစ်ကြာမှာရေဒါကနေပျောက်သွားတာဖြစ်ပြီး El Arish မြို့တောင်ဘက်မိုင်60ကိုကျော်ကွာမှာပြတ်ကျတာပါ။လင်းမပြန်တန်းရင်ဆစ်ဆင်းမှုတွေလုပ်ပြီးမှပြဿနာတစ်စုံတစ်ရာမတွေ့ရတယ်လို့လင်းပြောက်မသွားခင်လင်းမှုစီကအကူအညီတောင်းခံမှုတစ်ခုမှမရခဲ့ဘူးလို့အီဂျစ်အရက်ဖက်လေကြောင်းဌာနပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့တနင်္လာနေ့ကိုနိုင်ငံတော်ခြေကွဲပွဲအနေဖြင့်ကြေညာခဲ့ပါတယ်။
ဆီးရီးယားမြို့တော်ဤသဘုံတွေထိမ့်ချုပ်ထားတဲ့ရက်ကွက်ကလူထုတတ်တဲ့နေရာမှာတောက်ကြနေအားလေကြောင်းတိုက်ခိုက်မှုနဲ့ဘုံကျဲမှုတွင်အနည်းဆုံးလူ90သေဆုံးခဲ့တယ်လို့နယ်စည်းမခြားဆရာဝန်များအဖွဲ့ MSF ကပြောဆိုလိုက်ပါတယ်။ဒမတ်စကတ်အနီးဒိုမာအရက်ကဈေးထဲမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွင်နောက်ထပ်လူ950လည်းဒဏ်ရာရရှိခဲ့ကြတယ်လို့ပြင်သစ်အခြေစိုက် MSF အဖွဲ့ကစနေနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်။MSF ရဲ့အကူအညီနဲ့ဖွင့်လှစ်ထားတဲ့အနီးအနားကစစ်ရုံမှာဒဏ်ရာရသူတွေကပထမအတုပ်ကိုဆေးကုသမှုပေးနေတယ်လို့လည်းပြောပါတယ်။ပြင်းထန်လွန်းတဲ့ဘုံကျဲတိုက်ခိုက်မှုအဖြစ်ဖော်ပြခဲ့တဲ့ MSF ရဲ့ကြေညာချက်မှာတော့ဘယ်သူလက်ချက်ဆိုပြီးပြစ်တင်ပြောဆိုတာမျိုးမရှိခဲ့ပေမဲ့ဒိုမာရက်ဟာနှစ်ပေါင်းများစွာဆီးရီးယားတပ်ဖွဲ့တွေကနေအဆက်မပြတ်တိုက်ခိုက်တာခံနေရတဲ့နေရာဖြစ်တဲ့အကြောင်း MSF ပြောခွင့်ရပုဂ္ဂိုလ်တင်ရှောင်းက VOA ကိုပြောဆိုခဲ့ပါတယ်။
ဆီးရီးယားကိုအထူးတက်တွေဆေလွတ်ဖို့အတွက်သမ္မတအိုဘားမားရဲ့ဆုံးဖြတ်ချက်ဟာ IS Islamic စစ်သွေးကြွတွေချေမှုန်းရေးကိုပဲအဓိကထားလှုပ်ဆောင်မှာဖြစ်ပြီးဆီးရီးယားရဲ့ပြည်ရင်းစစ်တဲ့ဝင်ပါဖို့မဟုတ်ဘူးလို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်။သမ္မတအိုဘားမားရဲ့တက်ဆေလွတ်ရေးကိစ္စနဲ့ပတ်သက်ပြီးဝန်ကြီး Kerry ကပြောကြားရမှာ American အစိုးရရဲ့မူဝါဒဟာ IS စစ်သွေးကြွအဖွဲ့ကိုချေမှုန်းဖို့ဆိုတာရှင်းနေတယ်လို့အနာဂတ်အတွက်ခံမှန်းမှုတွေသူမလုပ်နိုင်တဲ့အတွက်ဆီးရီးယားမှာ American ရဲ့နောင်ပါဝင်ပတ်သက်မှုတွေနဲ့ပတ်သက်ပြီးချမပြခဲ့ဘူးလို့ဆိုပါတယ်။ဝန်ကြီး Kerry ဟာသူ့ရဲ့အလေပိုင်းအာရှဒေသ၅နိုင်ငံခီးစဉ်တွင်ပထမဆုံးရောက်ရှိခဲ့တဲ့ Kazakhstan ကမြို့တော် Bishkek မှာစနေနေ့သတင်းစာရှင်းလင်းပွဲအတွင်းပြောတာပါ။ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အတိုက်ခံတွေကိုကူညီဖို့သမ္မတအိုဘားမား ကအထူးတပ်ဖွဲ့ဝင်50လောက်ကိုစီးရီးယားမြောက်ပိုင်းကိုဆေးလွတ်ခွင့်ပေးခဲ့တယ်လို့သမ္မတအင်ဗျူကပြောပါတယ်။သူတို့ဟာစီးရီးယားပြည်ရင်းစစ်ကစတင်ခဲ့တဲ့2011ခုနှစ်အစောပိုင်းကစပြီးအထူးစစ်ဆင်ရေးတပ်အနေနဲ့မဟုတ်ဘဲစီးရီးယားနိုင်ငံတဲ့အမေရိကန်ကပထမဆုံးဆေးလွတ်တဲ့မြေပြင်တိုက်ခိုက်ရေးသမားတွေပါ။အမေရိကန်တပ်တွေကတစ်ဖက်သက်ဝင်းရောက်စီးနေတာဒါမှမဟုတ်စီးရီးယားတပ်တွေနဲ့ပူးတွဲစစ်ဆင်ရေးလုပ်တာတွေတခုမှလုံးမမဟုတ်ဘူးလို့အမေရိကန်ကာကွယ်ဝန်ထမ်းအကြီးအကဲအရာရှိသူကပြောပါတယ်။ဒါပေမဲ့နောက်အမေရိကန်တပ်တွေအခမ်းအနားကိုတော့ဘာမှမပြောနိုင်သေးဘူးလို့ဆိုပါတယ်
။အာဖဂန်နိုင်ငံရှေ့ပိုင်းကနန်ဂါဟာပြည်နယ်တွင်းကဒေသခံရဲသားတွေဟာ IS စစ်သွေးကြွတွေကိုဆန့်ကျင်ပုံကန်နေကြဒီဖြစ်တဲ့အကြောင်းကိုဒေတာကန်အရာရှိတဦးကပြောဆိုခဲ့ပေမဲ့စနေနေ့ကအဲ့ဒီဒေတာကလာတဲ့သတင်းတွေမှာတော့စတင်ပုံကန့်မှုတွေမရှိသေးဘူးလို့ဖော်ပြကြပါရယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကစစ်သွေးကြွတွေကိုချေမုံမှုပြင်းပြင်းထန်ထန်ကြိုးပမ်းနေတဲ့ကြားပါပဲ။နန်ဂါဟာပြည်နယ်ဟာဆိုရင် IS တွေရဲ့လှုပ်ရှားမှုတွေမကြသေးခင်ကတိုးချဲ့လာတဲ့နေမြေလည်းဖြစ်ပါရယ်။ IS စစ်သွေးကြွတွေရဲ့အန္တရာယ်ကိုဖယ်ရှားနိုင်အောင်တိုးမြင့်ဆောင်ရွက်ပေးရေးအစိုးရကိုတောင်းဆိုကြဖို့ဒေတာကန်လူမျိုးစုကိုယ်စားလှယ်တွေစနေနေ့ကတွေ့ဆုံခဲ့ကြတယ်လို့လည်းလူမျိုးစုကောင်းဆောင်မာလစ်နီယာက VOE ကိုပြောပါတယ်အစိုးရကစစ်သွေးကြွတွေကိုအစိုးရကရှင်းလင်းပြီးရင်နောက်ထပ်ကျူးလွန်မှုမခံရအောင်စောင့်ကြပ်ဖို့ဒေသခံလူမျိုးစုကောင်းဆောင်တွေကအသင့်ရှိနေတယ်လို့လည်းပြောဆိုပါတယ်နန်ဂါဟာပြည်နယ်တွေကအေချင်ခရိုင်အုပ်ချုပ်ရေးမှုကလည်းရာပေါင်းများစွာသောအရက်သားတွေဟာလုံခြုံရေးတပ်ဖွဲ့တွေကိုပူးပေါင်းလက်တွဲခဲ့ကြပြီးတော့ IS စစ်သွေးကြွတွေကိုနှိမ်နင်းရမှာအောင်မြင်မှုတွေရခဲ့တယ်လို့လည်းအစိုးရမှပြောဆိုခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြခဲ့ကြပါတယ်
UAE ဘဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
New American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Bangladesh နိုင်ငံမျိုးတော်ဒက်ကာကဘာသာရေးဩဇာမခံတဲ့စောက်တိုင်နှစ်ခုဝင်ရောက်တိုက်ခိုက်ခံရပြီးထုတ်ဝေသူတဦးဖြစ်တဲ့ Faisal Arifin Deepan တိဆုံးခဲ့တယ်လို့ကြံသုံးဦးကတော့ဒဏ်ရာရရခဲ့တယ်လို့ရဲတွေကပြောပါတယ်။အခုအတိုက်ခိုက်ခံရသူတွေဟာ February လတုန်းကဒက်ကာတက္ကသိုလ်ဝင်တဲ့ဇနီးဖြစ်သူနဲ့အတူလမ်းလျှောက်နေတော့ဓာတ်နဲ့အခုတ်ခံရပြီးတိဆုံးသွားခဲ့တဲ့ Bangladesh နယ်ပေါ် American နိုင်ငံသား Blogger Saeed Abijit Rai ရဲ့စာပေတွေကိုထုတ်ဝေနေသူတွေဖြစ်ပါတယ်။ဘယ်ဖွဲ့စည်းကအခုလိုတိုက်ခိုက်တယ်ဆိုတော့မသိရသေးပါဘူး။ဘလော့ဂါရိုင်းကိုတိုက်ခဲ့တဲ့ကတော့အန်ဆူရာရူလာဘင်္ဂလားတီးမ်လို့ခေါ်တဲ့ဒေတာရင်းအစ္စလာမ်အဖွဲ့ကသူတို့လက်ချက်လို့ပြောပါတယ်။အသက်ခံရသူဒီပန်းရဲ့ရုပ်လောင်းကိုသူ့ရဲ့ Jagriti Proka Shoni စောက်တိုက်ရုံးခန်းထဲမှာတွေ့ရတာဖြစ်ပြီးစနေနေ့အစောပိုင်းမှာလည်းဒက်ကာကရှူဒိုဆွာစောက်တိုက်ထုတ်ဝေသူအာမက်ရာဟင်တူတူနဲ့စာရေးဆရာနှစ်ယောက်ကိုလူ၃ယောက်ကဓာတ်နဲ့ထုတ်ပြီးတနက်နယ်လည်းပစ်ခဲ့တယ်လို့ရဲတွေကပြောပါတယ်။စာရေးဆရာနှစ်ယောက်ကတော့ရာနာဒေဗ်ဘာဆူနဲ့တရီရာဟင်တို့ဖြစ်ကြောင်းသူတို့သုံးစလုံးကိုဆင်းရုံတင်ထားပြီးတူတူကတော့စိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ရဲကပြောပါတယ်။အခုလိုနောက်ဆုံးအတိုက်ခိုက်ခံမှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံမှာအစ္စလာမ်အစွန်းရောက်အဖွဲ့တွေလှုပ်ရှားလာမှာကိုစိုးရိမ်နေကြပါတယ်။ဒီနှစ်ထဲမှာပဲဘာသာယူမရှိတဲ့ဘလော့ဂါအနည်းဆုံး၄ဦးအသက်ခံခဲ့ရပြီဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံကပြည်နယ်လေးခုမှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေအတွင်းစနေနေ့ကပြိုင်ဘက်နိုင်ငံရေးပါတီတွေကြားတစ်ဖက်နဲ့တစ်ဖက်ပစ်ခတ်မှုကြောင့်မလို့လူ12ဦးသေဆုံးသွားပါတယ်ပါကစ္စတန်တောင်ပိုင်းဆင်းပြည်နယ်ရဲ့မြို့တော်ကရာချီစိတ်ကမ်းမြို့ရဲ့အနောက်မြောက်ဘက်ခွာပါခရိုင်မှာအကြမ်းဖက်မှုဖြစ်ပွားခဲ့တာပါဆင်းပြည်နယ်ကိုအုပ်ချုပ်တဲ့ပါကစ္စတန်ပြည်သူ့ပါတီကအုပ်စုနှစ်ခုနဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်တို့ကြားမဲယုံမပိတ်ခင်တနာရီလောက်မှာပဲပြစ်ပခတ်ဖြစ်ခဲ့တာလို့လဲဒေသခံရဲတပ်ဖွဲ့ကိုကိုးကားပြီးတော့ပြင်သစ်သတင်းဌာနကဖော်ပြခဲ့ပါတယ်လွန်ခဲ့တဲ့လအနည်းငယ်ကပါကစ္စတန်ရဲ့တခြားပြည်နယ်နှစ်ခုမှာလည်းရွေးကောက်ပွဲတွေကိုကျင်းပခဲ့ကြပါတယ်
ရိုမေးနီးယားနိုင်ငံဘူခါရက်မြို့လည်းကညက်ကလပ်တစ်ခုမှာမီးလောင်ခဲ့တဲ့အတွက်လူပေါင်း29ဦးသေဆုံးပြီး180ဒဏ်ရာရပါတယ်။ဒါကရိုမေးနီးယားနိုင်ငံမှာအဆိုးအဝါဆုံးအန္တရာယ်ကျရောက်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။လူပေါင်း140လောက်ဆင်းရုံပို့ခဲ့ပြီးမီးလောင်ဒဏ်ရာနဲ့မီးခိုးဒဏ်ခံရတာမျိုးတချို့ကအခြေအနေသိပ်ဆိုးနေတာပါ။ညက်ကလပ်မှာမီးပန်းဖျော်ဖြေမှုလုပ်နေတော့မီးလောင်မှုဖြစ်ပွားခဲ့တာဖြစ်ပြီးကြောက်နံတကြားဖြစ်နေတဲ့ညက်ကလပ်လာသူတွေအတွက်တခုတည်းသောထွက်ပေါက်ကမီးရောက်ထပ်မှာဖြစ်နေတာပါ။ဆိုပြီးရုရှားခေအိုမင်းနဲ့ဆာဝူဟောင်းနဲ့ညက်ကလပ်မှာလူပေါင်း300လောက်ရှိပြီး Goodbye to Gravity Rock ဂီတဖွဲ့အခမော်ပွဲကိုကြည့်နေကြတာဖြစ်ပါတယ်
။ပြင်းထန်တဲ့မုန်တိုင်းတွေနဲ့မိုးသက်ထန်စွာရွာသွန်းမှုတွေကြောင့်လေဆင်နှာမောင်း၃ချိန်ဖြစ်ပွားခဲ့ပြီးတော့အန္တရာယ်များတဲ့ရေကြီးမှုတန်ခံနေရတဲ့အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ် မှာစနေနေ့ကအလောင်းတွေထပ်မံတွေ့ရှိခဲ့တဲ့အတွက်သေဆုံးသူအရေအတွက်ဟာ6ယောက်ထိရှိသွားခဲ့ပြီဖြစ်ပါတယ်။ဒါဟာဆိုရင်ဒုတိယမြောက်နေ့အဖြစ်ရာသီဥတုဆိုးဝါးနေတာဖြစ်ပြီးတော့တောက်ကြနေ့ကလည်းတက်ဆက်စ်ပြည်နယ်အလဲပိုင်းမှာရေကြီးမှုကြောင့်လူ၄ယောက်သေဆုံးခဲ့ပါတယ
်။ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မနနာချန်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါရစေ။ပြစ်ခတ်တိုက်ခိုက်မှုရစဲဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ရဲ့၃ရက်ကြာအစည်းအဝေးကိုမြန်မာငြိမ်းချမ်းရေးစင်တာ MPC မှမနေ့ကနောက်ဆုံးနေ့ဖြစ်ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအစိုးရတပ်တွေရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကပါနှစ်ဖက်လိုက်နာရမယ့်စီမံစည်းကမ်းကော့ရော့ကွန်တက်တွေကိုလာမယ့်တစ်လအတွင်းအပြီးသက်ရေးဆွဲနိုင်မယ်လို့မျှော်လင့်တဲ့ကြောင်း MPC အဖွဲ့ကပြောပါတယ်။ JMC စည်းဝေးပွဲမှာဘာတွေအဓိကဆွေးနွေးသဘောတူနိုင်ခဲ့လဲဆိုတာကို VOE ကကိုညာဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တဲ့အခါမှာ MPC အဖွဲ့ကတာဝန်ရှိသူဦးလှမောင်ချွေကအခုလိုစတင်ဖြေကြားခဲ့ပါတယ်
။ GNC ဆိုတာဒီ NCA လက်နက်ရေးချိုးပြီးလေဒီတလအတွဲမှာကိုဒီ GNC ဆိုတာကိုဖွဲ့စည်းရမယ်။နောက်တစ်ဖက်တစ်ဖက်ဝင်လိုက်နာမယ်ကုတ်တော့ contact ဆိုတာကိုဆွဲပြီးဖြေရမယ်။တော့သူအခုဆောရတာစနေဝင်မှာတော်တော်များများဆွေးနွေးနေရတယ်ဗျာ။အခုဆွေးနွေးရတဲ့ဖြစ်တယ်ဘူးလာမယ့်နိုဝင်ဘာလ16ရက်နေ့ပေါ့ဒီမြေပြည်တော်မှာအထက်ကောင်းဆောင်တွေပါတဲ့ train comedy ပေါ့နော် GNC comedy မှာဖတ်တင်ပြပြီးအတည်ပြုပြီးလို့ရှိရင်တော့ဒီရာအသက်ဝင်မယ်ဒီမကယ်လို့ရှိလာတဲ့အတွက်နောက်ထပ်အောင်ကြည့်လေ့လာပြီးတော့အကဲချက်နဲ့ဟောဆောက်လို့ရပါပြီ
ပူးတွင်စောင့်ကြည့်ရေးကာလမှာကုလမကအပါဝင်နိုင်ငံတကာအဖွဲ့အစည်းတွေရောလာပြီးတော့ပူးတွင်စောင့်ကြည့်ခွင့်ကိုဘယ်လိုပေးထားပါလဲ
အဲ့လိုမျိုးနိုင်ငံကတပ်ဖွဲ့လိုဟာမျိုးတွေကိုတော့ကျွန်တော်တို့ policy ကတော့မဆက်လို့မှမရှိပါဘူး။ဒါပေမဲ့လိုအပ်လို့ရှိရင်တော့ဖိတ်ကြားပြီးတော့ဒီထဲမှာအကျဉ်းချုပ်ဖို့တင်နေပါဘူး။ဒါလိုဟာမျိုးတွေလုပ်တာတော့အဆက်သဘောတူတယ်မှာပါပါလေ
။အခုကာလအတွင်းမှာရောလက်မှတ်ထိုးထားတဲ့ရှစ်ဖွဲ့ထိန်းချုပ်ထားတဲ့ဒေသတွေမှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတာမျိုးတွေရှိပါလား
။လက်မှတ်ထိုးတဲ့အောက်တိုဘာလ15ရက်နေ့ကနေဒီနေ့ထိတော့ဘာမှမရှိပါဘူး။ဒါပေမဲ့တိပ္ပခဆိုတာအောက်ခြေမှာရှိတဲ့ခြေရင်းပေါ်လေနားလည်လို့ကမျိုးကလည်းဖြစ်နေတာနိုင်ငံတကာမှာလည်းရှိတော့အဲ့လိုဟာမျိုးကအစမဖြစ်အောင်ဆိုတဲ့ဟာကိုအခုစပြင်ဆင်တာပါပဲအဲ့ကုတ်တော့ကွန်တက်ကိုအတူပြုပြီးလို့ရှိရင်လည်းအခုလက်မှတ်ထိုးထားတဲ့ဒီနိုင်ငံသားစစ်ဖွဲ့ကြီးပေါ့လေပတ်စပ်ကအတင်းတော့၆မျိုးဖြစ်မှာပေါ့နော်အဲ့ဒါမျိုးတွေနဲ့လည်းပုံနဲ့ရိုက်ဝင်ပြီးတော့တစ်ခါတက်တူကြရမှာဖြန့်နေဒီလူကြရမှာလည်းအထက်မှုဆိုတဲ့ဒီပါတဲ့အတွက်တော့နောက်ကျပါမယ်နိုင်ငံရေးဆွေးနွေးပွဲတွေဟာတည်ငြိမ်နေတဲ့လူကြီးမှုရှိရှိနဲ့ပိုဆက်သွားနိုင်မယ်ဆိုတာကိုလည်းဆွေးနွေးပွဲကမဆက်ကောင်းဆောင်နေရဘောပြကြပါဆရာ
နောက်တစ်ခုကဒီ NCA ကိုလက်မှတ်မထိုးရသေးပဲကြံနေတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အပြစ်ခတ်ရစေးရေးကိစ္စအတွက်ဘာတွေဆက်လက်ညှိနှိုင်းသွားဖို့ရှိပါလဲ
အခုကျွန်တော်တို့နားလည်တော့တော့ဒီ GNC ဆွေးနွေးပွဲရင်တိုင်းသားကိုယ်တိုင်တို့ရဲ့စုကလည်းရတယ်ကြိုးပြန်ရမယ်။အတူတူနဲ့အခြားပေါ့လေမထိုးနိုင်တဲ့လူတွေလည်းပြည့်စုံနိုင်လို့ကျွန်တော်ပြောနေတာလည်းကျွန်တော်တို့မြန်မာပြည်စံသားအလုပ်ဖွဲ့တွေလည်းကျွန်တော်မှာ၄ရက်ကနေပြီး၁၀ရက်လောက်အထိဟိုဒီချက်လက်တက်မှာပွားပြီးတော့မထိုးနိုင်တဲ့အဖွဲ့တွေနဲ့ပြည့်စုံပြီးတော့ပြင်ပြဖို့လည်းတော့ကြိုးစားနေတဲ့အတွက်အဲ့ဒီ၂၀လောက်ကြိုးစားမှုတွေအားလုံးနဲ့ဟိုဘာလ၁၆ရက်နေ့မှာပြန်ဆုံမဲ့ CNCM မှာကြာရင်တော့အကြက်လက်တချို့တွေလည်းကြည့်လာနိုင်ပါလေ။ on the still ပြောတာကိုအစိုးရဘက်ကမြင်တယ်လားမဟုတ်ဘူး။ဒါပေမဲ့လက်တွေ့ဆံမလို့လို့တော့ပေါ့
။အခုဆိုရင်ရွေးကောက်ပွဲကလည်းနီးလာပြီဆိုတော့ဒီ NCA ကိုလက်မှတ်ထိုးပြီးတော့ရပ်ပေါင်း90အတွင်းမှာနိုင်ငံရေးဆွေးနွေးပွဲတွေစလုပ်မယ်ဆိုတော့ NCA စာချုပ်ပါကိစ္စရောလက်တွေ့မှာဘယ်လောက်ထိဖြစ်လာနိုင်ပါလဲ
။ဒီလက်မှတ်ရေးထိုးပြီးအစပတ်အတွင်းမှာဘယ်လို30အတွင်းမှာဘယ်လိုဆောင်ရမလဲရက်60 90ဆိုတာကဒီအစိုးရရဲ့တက်တော့အစိုးပြကြတာမဟုတ်ဘူးညာတိုင်းရင်းသားတွေဘက်ကဟိုသူတင်ခဲ့တဲ့အစိုးပြအသူတင်ခဲ့တဲ့အစိုးကိုလည်းဒီဘက်ကလည်းလက်ခံပြီးတော့လက်နက်နဲ့ထိုးပြီးသားဖြစ်တဲ့အတွက်ဒီ NCA သဘောတူညီတဲ့အတိုင်းနဲ့ဆက်သွားမှာဖြစ်တဲ့အတွက်နိုင်ငံရေးဆွေးနွေးပွဲကလည်းလွတ်လပ်လုပ်ရမယ်လို့သာတော့သဘောတူကြပါပဲဒါပေမဲ့ဒီ NCA ကလည်းလွတ်လပ်ရလာတာလည်းမဟုတ်ဘူးဖြစ်တဲ့အတွက်ဒီဂရီကဘကလည်းဆက်သွားတင်တယ်ပေါ့လေ
ဟုတ်ကဲ့ဦးလာမော်စီကျေးဇူးပါခင်ဗျ
ဟုတ်ကဲ့ပါ။ကိုညောင်ဝင်းအောင်ကဆက်သွယ်မြန်မြန်ထားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ပြောင်းလဲမှုတွေလှုပ်ဆောင်နေတယ်ဆိုတာကိုတက်သေးပြဖို့အတွက် အစိုးရအနေနဲ့ဖမ်းဆီးခံအကြောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်ရောက်မြန်မာအရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုခဲ့ကြပါတယ်။အမေရိကန်ပြည်နယ်ပေါင်းစုံမှာနေထိုင်ကြတဲ့မြန်မာအရေးတက်ကြွလှုပ်ရှားသူ30ကျော်ဟာဝါရှင်တန် DC မြို့တော်ကမြန်မာစစ်တပ်ရုံးနဲ့သမရအိမ်မြို့တော်ရှိမှာစနေနေ့ကစုဝေးဆန္ဒပြခဲ့ကြတာပါ။အပြည့်စုံကိုတော့မနန္နာချန်ကဆက်ပြီးပြောပြပါမယ်ခင်ဗျာ
။ဒါကတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC သမရအိမ်မြို့တော်ရှိမှာမြမရေးတက်ကြွလှုပ်ရှားသူ30ကျော်ကနေမြန်မာနိုင်ငံမှာမတရားဖမ်းဆီးခံထားရတဲ့ပညာရေးသပိတ်မှောက်ကျောင်းသူကျောင်းသားတွေနဲ့နိုင်ငံရေးကျင်းသားတွေအားလုံးချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးရေးမြန်မာအစိုးရကိုတွန်းအားပေးဖို့တောင်းဆိုခဲ့ကြတာပါ။ဒါအပြင်မြန်မာအစိုးရအနေနဲ့အမှန်တကယ်ပြုပြင်ပြောင်းလဲဖို့ရာချိန်တန်ပြီလို့လည်းဆန္ဒပြပွဲမှာပါဝင်သူကိုမင်းနိုင်ကအခုလိုပြောပါတယ်
။အဓိကဘာကြောင့်လို့ပြရလဲဆိုတော့ကျွန်တော်တို့တိုင်းပြည်ထဲမှာရှိနေတဲ့ပြည်သူတွေကျောင်းသားတွေရုပ်သက်တဲ့လူငယ်တွေမတရားဖမ်းဆီးနိုင်ငံခံနေရတဲ့ကိစ္စတွေဟာဆရာမျှတမှုမရှိဘူးအဲ့ဒါသူတို့လုံမြောက်စေရင်းနဲ့ဆန္ဒရဲ့ဒီပြုပြင်ပြောင်းလဲနေပါပြီပြောနေပေမဲ့လည်းဤပေါင်းဆောင်တော့ဥပဒေစိုးမိုးမှုမရှိတဲ့လုပ်ရက်တွေဒီဖန်စီနိုင်ငံမှုတွေအဲ့ဒီဟာတွေကိုကျွန်တော်တို့ကဒီမရှိစေချင်တော့ဘူးမမြင်စေချင်တော့ဘူးတကယ်ကိုစိတ်မှန်တဲ့ပြောင်းလဲမှုကိုဖြစ်စေချင်တယ်ဥတည်တယ်ဒါကြောင့်မတရားဖန်စီခံနေရတဲ့အကြောင်းသားတွေလုံမြောက်ရေးအတွက်တောင်းဆိုနေတာဖြစ်တယ်ဒီကိုအောင်မိုင်းဆန်းအပေါင်းဝင်ကျန်တဲ့ရဲဘော်တွေကနေပြီးတော့စံကန်ခံဆန္ဒပြပြီးအကျဉ်းသားအားလုံးလုံမြောက်ရေးတောင်းဆိုနေတဲ့အချိန်မှာပဲအစိုးရကတုတ်ပြန်မှုမရှိတဲ့အပြင်နောက်ထပ်ဖန်ဆီးမှုတွေထပ်လုပ်တဲ့အတွက်ကြောင့်သူတို့ရဲ့အစွဲတွေထုတ်ပြလိုက်တာပဲလို့ကျွန်တော်ကနားလည်တယ်။အဲဒါကြောင့်အားလုံးသောကျောင်းသားချင်းချင်းသတိပြန်လဲလုံမြောက်ပေးဖို့အတွက်ကျွန်တော်တို့ကအခုလိုမျိုးတောင်းဆိုနေတာဖြစ်တယ်
ဝါရှင်တန် DC, Maryland, Virginia, New York, Carolina အစရှိတဲ့ပြည်နယ်တွေကမြမရေးတက်ကြွလှုပ်ရှားသူ30ကျော်ဟာအိမ်ပြူတော်ရှိတောင်းဆိုမှုတွေမတိုင်ခင် DC မြမစစ်တမ်းရုံးရှိမှာလဲအလားတူတောင်းဆိုမှုတွေကိုလှုပ်ဆောင်ခဲ့ကြပါတယ်။ဒါအပြင်ရန်ကုန်မှာလဲနိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးနဲ့အစာငတ်ခံဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုအစိုးရကလိုက်ရောဖို့ရွှေဝါရောင်တန်ဃာတွေနဲ့ဘာကတများအဖွဲ့ချုပ်ကကျောင်းသားတွေကနေကြာတာပရင်းနေ့ကစုလေဖျားကိုပတ်ပြီးတောင်းဆိုခဲ့ကြပါတယ်ရှင်။
ဟုတ်ကဲ့ပါဒါကတော့မနန္နာချန်ကဆက်သွယ်ပြီးမြတ်ထားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဥအောင်ခင်ရဲ့မြမအေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရပါမှာမြမနိုင်ငံမြောက်ပိုင်းနဲ့တစ်တောထူရတဲ့ဒေသတွေမှာတစ်ခိုးထုတ်တဲ့ဖြစ်ရပ်တွေမှာဒေသခံအစိုးရတာဝန်ရှိသူတွေပါဝင်ပတ်သက်မှုရှိနေနိုင်တယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးကိုဥအောင်ခင်နဲ့ကိုကျော်သိန်းတို့ကသုံးသက်တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
လွန်ခဲ့တဲ့နှစ်နှစ်အတွင်းတရုတ်နဲ့ထိုင်းကိုတစ်ခိုးထုတ်မှု600ကျော်ဖမ်းဆီးနိုင်ပြီးကျပ်ငွေတန်း3000တန်ဖိုးရှိကြောင်းတရားမဝင်ကုန်သွယ်မှုတားဆီးထိန်းသိမ်းရေးဗဟိုကော်မတီကမကြမ်းမီကကြေညာပါတယ်။ဒါပေမဲ့ယူနန်ကိုတစ်ခိုးထုတ်တဲ့ပမာဏဟာကုဗမီတာ9သိန်းနီးပါးရှိနေပြီလို့လွန်ခဲ့တဲ့လကထုတ်ပြန်တဲ့လန်ဒန်အခြေစိုက် EIA Environmental Investigation Agency ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီတော့အတွင်းဒီကုတ္တမှုမှာဒေသခံအစိုးရပါဝင်ကြောင်းဒေါ်စုကမိုးမောင်မှပြောလို့ကချင်ပြည်နယ်အစိုးရကအောက်တိုဘာ10ရက်နေ့ကကြေညာချက်ထုတ်ပြီးကန့်ဝတ်ထားပါတယ်။တောပြုံးမှာဆိုရင်လို့ဗမာအစိုးရကတစ်တင်ပုံမှုကိုလွန်ခဲ့တဲ့နှစ်ဧပြီလမှာပိတ်ပင်ခဲ့ပြီးမြန်မာကတစ်ကုတ္တမှုက30လောက်ပိုများလာပါတယ်။အစိုးရတောဌာနကိုယ်တိုင်ကသတ်မှတ်ချက်တွေပို့ပြီးခုတ်လှဲနေပါတယ်။ဥပမာကတားအလုတ်တိုက်နယ်မှာကျွန်းပင်12000ခုဖို့မနစ်ကသတ်မှတ်ထားပြီးမြဲတကယ်ခုတ်လဲတာက6000ဖြစ်ပါတယ်။2001နဲ့2013အကြာမှာတစ်တော့ဧက4တန်းကျော်ပြုံးသွားပါတယ်။နှစ်စဉ်တော့ပြုံးတဲ့နှုန်းဟာဧက2သိန်းကျော်ရှိရာကဥသိမ်းစိန်အစိုးရလက်ထက်မှာနှစ်ဆတိုးပြီးဧက4သိန်းခွဲဖြစ်လာပါတယ
်။တစ်တော့အလုံးကိုနိုင်ငံပိုင်ဖြစ်သတ်မှတ်ပြီးပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော့ရေးဝန်ကြီးဌာနကကြီးကြပ်အုပ်ချုပ်ပါတယ်။ဒီဝန်ကြီးဌာနလက်အောက်မှာတတော်ဦးစီးဌာနနဲ့မြမတစ်လုပ်ငန်းဆိုတဲ့အဖွဲ့အစည်းနှစ်ခုရှိပါတယ်။တတော်တန်ဇာတာကိုသိပ္ပံနီးကြထိန်းသိမ်းဆောက်ရှောက်ပြီးတတော်ဆိုင်ခင်းသစ်တည်ထောင်ဖို့တတော်ဦးစီးဌာနကတာဝန်ယူရပါတယ်။တထုတ်လုံမှုအချောတဲ့ထုတ်လုံမှုတစ်နဲ့တတော်ထွက်ပစ္စည်းရောင်းချမှုကိုမြမတစ်လုပ်ငန်းကသာလုပ်ရပါတယ်။တထုတ်လုံမှုကိုမြမတစ်လုပ်ငန်းကသာလုပ်ပိုင်권ရှိပါတယ်။ဒါပေမဲ့1988နောက်ပိုင်းဈေးကွက်ကျဉ်သုံးချိန်ကစပြီးတစ်အချောတဲ့ထုတ်လုံမှုမှာပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းရှင်တွေကိုပါပါဝင်ခွင့်ပေးပါတယ်။မြမတစ်လုပ်ငန်းကခွင့်ပြုမှပုဂ္ဂလိကတွေလုပ်ကင်ရပါတယ်
။မြမတစ်လုပ်ငန်းကသာခုတ်လဲထုတ်လုပ်ခွင့်ရှိတယ်ဆိုပေမဲ့ ဆိုရနဲ့နီးစပ်တဲ့လုပ်ငန်းရှင်ခရိုနီတရားလောက်ကိုကန်ထရိုက်ပေးပြီးတစ်ခုတ်ခိုင်းတာဖြစ်ပါတယ်။တစ်ပင်နဲ့တစ်လုံးကိုမြမတစ်လုပ်ငန်းဌာနကတစိုက်သုံးရိုက်ထားတာမျိုးတစ်လုံးခုတ်လဲတဲ့နေရာကိုသိနိုင်တဲ့သဘောရှိပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဘယ်တစ်ဘယ်ကလာတယ်ဆိုတာကိုမပြောနိုင်လောက်အောင်ရှုပ်ွေးကုန်တာမျိုးမွန်ခိုလုံးမဲ့တစ်ကိုတရားဝင်ထုတ်မဲ့တစ်တွေနဲ့အလွဲတကူရောပြင်နိုင်ပါတယ်။တစ်တော့မှလည်းအခရီးလိုက်စားမှုများပါတယ်။အမှုတန်း900ကျော်ကိုအေးအေးယူကြောင်းလွန်ခဲ့တဲ့နှစ်မေလကတစ်တော်ဌာနကကြေညာပါတယ်။အစိုးရအာဏာစက်ရောက်ဖို့မလွယ်တဲ့ပြည်နယ်ကတစ်တော်တွေကိုတိမ့်ချုပ်စောင့်ရှောက်ဖို့အတွက်အခက်အခဲအများကြီးရှိပါတယ်
။မြန်မာပြည်ကခိုးထုတ်တဲ့တစ်တွေဟာယူနန်ပြည်နယ်ထဲရောက်လို့အခွန်ဆောင်လိုက်တာနဲ့တရားဝင်တစ်ဖြစ်သွားတယ်လို့ EIA စစ်ဆေးရေးအဖွဲ့ကဆိုပါတယ်။2005ခုနှစ်မှာကုဗမီတာတတန်းအထိယူနန်ကိုတင်ပို့ကြောင်းသိရပါတယ်။2014ဧပြီလတရနေ့မှာတစ်တင်ပို့မှုကိုမြန်မာအစိုးရကပိတ်ပင်လိုက်ပေမဲ့တစ်ခိုးထုတ်မှုဟာအရှိန်သေးမသွားတဲ့အတွက်ယူနန်သား155ဦးဖမ်းမိသွားတာဖြစ်ပါတယ်။ကချင်ပြည်နယ်မှာတိုက်ပွဲပြန်ဖြစ်တော့တစ်ခိုးထုတ်တဲ့လမ်းကြောင်းပြောင်းသွားပေမဲ့ခိုးထုတ်တဲ့ပမာဏကတော့ပြောင်းမသွားပါဘူး။ကချင်ပြည်နယ်တွင်မကပဲစကိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိဝင်ရောက်ခုတ်လှဲကြပါတယ်။စကိုင်းတိုင်းက Rosewood ကတမလန်းသားတန်ချိန်2သိန်းကျော်ကို2013မှာခိုးထုတ်ပြီးယူနန်ကိုတင်သွင်းတယ်လို့ EIA ကဆိုပါတယ်။
တိုင်းနာလည်းနဲ့ကိုင်းနဲ့အစိုးရတပ်ချုပ်ကိုင်းနဲ့နေမီအသီးသီးကိုဖျက်ပြီးတစ်ကိုတည်ဆောင်ရတာမို့အားလုံးနဲ့အစဉ်ပြေအောင်ဆောင်ရွက်နိုင်တဲ့ဂျားပွဲသားတွေကိုတုံးရပါတယ်။တရုတ်တွေခိုးထုတ်တဲ့တစ်အားလုံးယူနန်ကိုရောက်အောင်လုပ်နိုင်သူဟာဂျားပွဲသားဖြစ်ပါတယ်။စစ်ဘုတ်ကြီးတွေကိုရွှေချောင်းပေးနိုင်ရင်အစိုးရချုပ်ကိုင်းနဲ့နေမီကိုအလွယ်တကူဖျက်သိမ်းနိုင်ပါတယ်။တစ်ပေါင်ကိုလုံကားမှငွေဆက်ကူအတူတူများလာတာကြောင့်ရွှေချောင်းကိုတုံးတာဖြစ်တယ်လို့ဆိုပါတယ်။မနေ့ကဆိုရင်တမလန်းသားနဲ့ဗလောက်သားဒဒံဒေါ်လာ1200ကျော်ဈေးရှိပါတယ်မြန်မာပြည်ကခိုးထုတ်တဲ့တစ်ကိုယူနန်ရောက်ရင်အခွန်ကောက်တာမှုအခွန်စည်ရင်းကိုကြည့်လိုက်ရင်ခိုးထုတ်တဲ့တစ်ပမာဏကိုသိနိုင်ပါတယ်တစ်ခိုးထုတ်ရမှာယူနန်နယ်သားအလုပ်လက်မဲ့တွေကိုသုံးပါတယ်2014မှာတစ်ခိုးခုတ်တဲ့တရုတ်ပြည်သားအနည်းဆုံး1600လောက်ရှိပါတယ်တဲ့မွန်ဂိုတစ်ကိုလက်ခံတဲ့နေရာမှာတရုတ်ဟာနံပါတ်1ပါပြည်တွင်းမှာဝယ်လိုအားအလွန်ကြီးမားတာမှုဒီမျိုးစုံနဲ့ဝင်လာတဲ့တစ်ကိုတရုတ်ကလက်ခံနေပါတယ်။တရုတ်အစိုးရကတော့တစ်ခိုးထုတ်ခွင့်ပေးတဲ့တပ်ပြည်မှသာတာဝန်ရှိပြီးတစ်တခိုးလက်ခံသူမှာတာဝန်မရှိတဲ့ပုံစံမျိုးလုပ်နေကြောင်း EIA စစ်ဆေးရေးအဖွဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ
။ Okay ပါဦးအောင်ခင်ရဲ့သတင်းသုံးသပ်ချက်အစီအစဉ်ကိုကိုကျော်ကျော်သိန်းကတင်ပြထားတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့တနင်္ဂနွေမနေ့မနက်တိုင်းတင်ဆက်နေကြ American Style Indian 3အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လာလာတန်းကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီ dream ပါသူမသားကိုမသားဖြစ်နေတဲ့အခြေအနေကိုကြီးညွှန်းအသုံးပြုတဲ့ EDM တချို့ကိုတင်ပြပေးဖို့စီစဉ်ထားပါတယ်။ပထမဦးဆုံးကတော့
Dead Heat
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက DEAD Dead ကဒီနေရာမှာတမန်အဓိပ္ပာယ်ဖြစ်တဲ့တည်ဆုံးနေဆိုတဲ့အဓိပ္ပာယ်စာထတ်တူထမြဖြစ်တာတတိယတည်းဖြစ်တာကိုဆိုလိုတာဖြစ်ပါတယ်။ HEAT Heat ကအပူဆိုတော့စကပိုက်ခုံရဲ့လုံကောက်အဓိပ္ပာယ်ကတော့ထတ်တူထမြအပူဓမ္မမဟုတ်အပူဟာတတိယတည်းပေါ့ဒီတော့ကတော့18ရာစုမြင်းပြိုင်ပွဲကနေဆင်းသက်လာတာပါ။ပန်းဝင်လာတဲ့မြင်းနှကောင်ဟာတိတ်ကိုကတ်နေတဲ့အတွက်ကြောင့်ဗေမြင်းကနိုင်မဲဆိုတာကိုပြောနိုင်ဖို့ခက်တဲ့အခြေအနေမျိုးကိုကြီးညွှန်းသုံးထားတာဖြစ်ပါတယ်။ idiom အတုံးကလည်းတိတ်မကွာထားပါဘူး။အထူးသဖြင့်ရွေးကောက်ပွဲနဲ့တခြားရှင်ပြိုင်မှုတွေမှာတုံးတဲ့အခါမှာနိုင်ကြီးကအတူတူဖြစ်နေတာဘယ်သူကအနိုင်ရရှိမဲဆိုတာကိုပြောနိုင်ဖို့ခက်နေတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်။ဒီနေ့အဖြစ်တော့အမှတ်ဆိုလဲထတ်တူထမြနီးပါမဲဆိုလဲထတ်တူထမြနီးပါတူးနေတဲ့အခြေအနေမျိုးကိုဆလိုတာပါဒီသုံးနှစ်ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Presidential polls show a dead heat between the two candidates so both sides are trying hard to get the support of the voters
သမရယူကောက်ပွဲသဘောထားကောက်ခံချက်တွေရတော့ဘယ်သူနိုင်မယ်ဆိုတာကိုပြောရဖို့ခက်နေတယ်။ဒါကြောင့်လည်းတစ်ဖက်စလုံးတို့ကမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရရှိဖို့ကြိုးပမ်းနေကြလိမ့်ရဲ့လို့ထိပ်ပေးရပါတယ်။ ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Presidential polls show a dead heat between the two candidates, so both sides are trying hard to get the support of the voters.
ခုဆက်လက်ကြင်ပြပြီးမှာကတော့
neck and neck
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက NECK neck ကလဲပြီး END end ကနှီး NECK neck ကလဲပြီးဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကလဲပြီးနဲ့လဲပြီးပေါ့ဒီအသုံးကလည်းမြင်းပြိုင်ဘွဲကနေပဲဆင်းသစ်လာတာပါမြင်းပြိုင်ဘွဲတွေကိုကြည့်ဘူးကြမယ်ဆိုရင်မြင်းတွေဟာတကောင်းနဲ့တကောင်းအပြိုင်ဆိုင်ပြေးရမှာတိတ်ပြီးကပ်နေလို့ရှိရင်လေပင်းချင်းကထနေတဲ့ပုံကိုသောရရှင်များမြင်ကြရမှာပါဒါကြောင့်လေ neck ke neck ဆိုရက်ကတော့သူမသားကိုမသားအခြေအနေမျိုးအနိုင်ရဖို့ကတိတ်ကပ်နေတဲ့အခြေအနေမျိုးကိုရည်ညွှန်းတာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The two candidates are neck and neck in the election campaign so far. It's too early to say who will win at this point.
ကိုစဲလောင်းနှစ်ဦးတို့ကရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုမှာတော့နိုင်ရရှိဖို့ကသိတ်ကိုကန့်နေလေ။ဒါကြောင့်ဒီချိန်နေမှာဘယ်သူနိုင်မယ်ဆိုတာကတော့ပြောနိုင်မှုစော်လွန်သေးတယ်လीလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The two candidates are neck and neck in the election campaign so far. It's too early to say who will win at this point.
ခုနောက်ဆုံးတင်ပြပေးမှာကတော့
too close to call.
ဖြစ်ပါတယ်။စာလုံးပေါင်းက T O O 2ကလွန်ကဲမှုကိုပြတ်တာရာ C L O S E close ကနိကတာဆိုတော့ too close ကတိတ်ကိုနိကတာပေါ့။TO2 CALL call ကခေါ်တာဆိုတော့စကပိုက်ထုံးရဲ့ထိုက်ရိုက်ဒီပဲကခေါ်ဖို့ရတိတ်နိကနေတာပေါ့ EDM ဆိုတဲ့သူပိုက်ဒီပဲကရွေးကောက်ပွဲဒါမှမဟုတ်ရှင်ပြိုင်ပွဲတစ်ခုခုမှာရှင်ပြိုင်သူနှစ်ဦးကြားဒါမှမဟုတ်နှစ်သင်းကြားဘယ်သူကနိုင်မယ်ဘယ်အသင်းကနိုင်မယ်ဆိုတာအတိအချာပြောနိုင်မှုခက်ခဲတဲ့အခြေအနေမျိုးမလွယ်တဲ့အခြေအနေမျိုးမှာဒီအသုံးကိုရည်ညွှန်းသွင်းတာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကတော့အားကစားပွဲကဖြစ်ပါတယ်။ခုနောက်ပိုင်းမှာတော့ရွေးကောက်ပွဲတွေမှာတစ်ဖက်နဲ့တစ်ဖက်အနိုင်ရတဲ့မဲကတိတ်ကပ်နေတဲ့အတွက်ပြက်ပြက်သားသားသိနိုင်အောင် RUNOFF runoff ဆိုတဲ့အနိုင်ရှုံးအဆုံးဖြတ်ပေးတဲ့နောက်ဆုံးရှင်ပြိုင်ပွဲကိုကျင်းပကြတာမျိုးသောရရှိများရွေးကောက်ပွဲသတင်းတွေမှာကြားဘူးကြမှာပါ။ Too close to call ဆိုတဲ့အသုံးနဲ့ပတ်သက်လို့George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The football game was too close to call as both teams kept scoring goals. Only at the last minute the home team won with two straight goals.
ဘောလုံးဝဲကနှစ်ဖက်စလုံးကဂိုးတွေကန်သွင်းနေလို့ဘယ်အသင်းနိုင်မဲဆိုတာပြောရခက်တာဗျာ။နောက်ဆုံးအချိန်ကြာမှအင်ရှင်အသင်းဘက်ကနှစ်ဂိုးစစ်တိုက်သွင်းပြီးအနိုင်ရသွားတော့တယ်လေလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The football game was too close to call as both teams kept scoring goals. Only at the last minute, the home team won with two straight goals.
ဒီတင်ပါသောရရှိများကိုတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Dead heat, neck and neck too close to call
တို့ဖြစ်ကြပါတယ်နောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လှလတန်းစီစဉ်တင်ဆက်ထားတဲ့အင်္ဂလိပ်စာ American Indian အစီအစဉ်ဖြစ်ပါတယ်ခုဆက်လက်ပြီးတော့ကိုသားညွန့်ဦးစီစဉ်တင်ဆက်ထားတဲ့ဟုတ်ကဲ့ပါခုဆက်လက်ပြီးတော့တိကျပါခင်ဗျာ VOE ကနေတင်းငွေတွေနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ line meter 24 32နဲ့40လို့မှနားဆက်နိုင်ပြီးတော့ ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၈နိုင်အစီအစဉ်ကိုလိုင်းတူ၁၆၁၉နဲ့၂၅တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီတော်တော်ရှင်တို့အခုနားဆင်နေရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ၁ရက်နေ့တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်လက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့စနေနေ့ညကတင်ဆက်ခဲ့တဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ပဲဖြစ်ပါတယ်ဒီအစီအစဉ်မှာရွေးကောက်ပွဲကျင်းပဖို့တပတ်လောက်ပဲလိုရတဲ့အချိန်မှာမဲဆင်းနေဒုတိယကြိမ်ထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးဘလောက်တိကျမှန်ကန်မှုရှိသလဲရွေးကောက်ပွဲအတွက်ဘလောက်အဆင်သင့်ဖြစ်နေပြီလဲဆိုတာနဲ့ပတ်သက်ပြီးကိုသားညွန့်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာနားဆင်ကြကြပါ
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့အခုဒီရွက်ကောက်ပွဲကာလာဖြစ်တာမလို့ဒဲအလီလိုက်အစီအစဉ်မှာလည်းရွက်ကောက်ပွဲနဲ့ဆက်ဆက်တဲ့အချိန်လေးကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဒီကတော့အခုဒါမဲ့အထူးထူးရွက်ကောက်ပွဲနိုမာလာရှင်းနေကျင်းပမှာမလို့တကယ်တမ်းပြောရင်ရွက်ကောက်ပွဲကျင်းပဖို့ကျွန်တော်တို့တပတ်ပဲကြာမှာတော့တယ်အဲ့တော့ရွက်ကောက်ပွဲကျင်းပဖို့အတွက်ပြင်ဆင်ထားမှုအခြေအနေနောက်လူလူရဲ့ရွက်ကောက်ပွဲပေါ်မှာဘယ်လောက်ထိအသင့်ဖြစ်ပြီလဲမဲပေးဖို့အသင့်ဖြစ်ပြီလဲနောက်ရွက်ကောက်ပွဲနဲ့ပတ်သက်လို့အာလုံခြုံရေးအခြေအနေဒီကြောင်းရက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအနီးကပ်ဒီ physically ဒီလက်တွေ့အခြေအနေနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာအဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ဒီသတင်းမီဒီယာသမားတူဖြစ်တဲ့ဦးသက်စင်ဖိတ်ခေါ်ထားပါတယ်နောက်တော့ဒီရွက်ကောက်ပွဲစောင့်ကြည့်ရေးမှာဆောင်ရွက်နေတဲ့ဥရွှေပဖိတ်ခေါ်ထားပါတယ်နှစ်ဦးလုံးလေးလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးကိုသက်စင်ကိုမေးကြပါတယ်ခင်ဗျာကိုသက်စင်လေးလိုင်းပေါ်ရောက်ပြီထင်ပါတယ
်ဟုတ်ကဲ့ပါရောက်ပါပြီ
ဟုတ်ကဲ့ကိုသက်စင်ခုနကျွန်တော်ပြောလို့ပါရွက်ကောက်ပွဲတွေတကယ်တမ်းကျင်းပဖို့ကတပတ်ပဲလိုပါတော့တယ်အဲ့တော့ပြောမယ်ဆိုရင်တော့နောက်ဆုံးအတုတ်ဒီမဲဆန္ဒရှင်စင်းရတော့နိုဝင်ဘာလ2ရက်နေ့သူတို့ထုတ်ပြန်ပြီးမယ်ပြောပါတယ်ခင်ဗျာအဲ့တော့ကျွန်တော်အရင်ဆုံးမဲဆန္ဒရှင်စင်းရတဲ့ပတ်သက်လို့အရင်မေးချင်ပါတယ်အဲ့တော့နင်းနီးကက်ကက်ဒါနောက်ဆုံးထုတ်ပြန်မယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအခုအရင်တော့ကပြီးခဲ့တဲ့မဲဆန္ဒရှင်စင်းနေအမှားမှယွင်းဖြစ်ခဲ့တာကြီးလဲတော်လေးကတောင်းငင်းလဲဖြစ်ခဲ့ပါတယ်အဲ့တော့အခုလာမဲ့ထုတ်ပြန်တဲ့အချိန်နေနဲ့နောက်ဆုံးထုတ်ပြန်မဲ့အချိန်နေကဘယ်လောက်ထိမှန်လာမယ်လို့မျှော်လင့်စရာများရှိပါလဲခင်ဗျာ
โอเคไอ้ที่เซนเนี่ยเป็ดๆเจ้าเนาะกูรีอึดๆจนเนาะเจ้าปฐมอุโสงเจ้าเราอ่ะยังอ่ะตําบลเนี่ย146แลนด์อินเนมา27มาเจ้ามีญาติสุอ่ะดีบาเลยเจ้าเราทีมีไม่ซ้องกันเนี่ยณีดาป่ะไอ้มาเจ้าอี2รอบก็ทุบล้อเซนมาสุปีเกเซนนี่สังอันดอกเซียนอเมริกันเนี่ยงานมาขึ้นไปบีตัวอ่ะตรุยุคว่าเวเมเมซินทุบเปลี่ยนในคามาเจ้าจะไอ้เองย้อมพี่แล้วเจ้าอ่ะအဲ့မတိုင်ခင်6လောက်ရေအဲ့ရင်ရောင်းပြီးတော့ကျွန်တော်တို့ကတခြားနေရာမှာနေပါပြီတခြားနေရာမှာကျွန်တော်တကောင်စင်းနဲ့နေတာပါဒါပေမဲ့ကြေရင်ထုတ်ပြန်တဲ့အခါကျတော့ကျွန်တော်မိသားစုအကုန်လုံးအပြေရောမရောတည်တော့သူရောကျွန်တော်ညီနှစ်ယောက်စလုံးကျွန်တော်တို့အကုန်လုံးကအဲ့မှာသွားပြီးမဲစင်းပါပြီးတော့ကျွန်တော်တို့ဒီဘက်ကျွန်တော်တို့မဲတကယ်တကောင်စင်းနဲ့နေနေရမှာကျွန်တော်မိသားစုလုံးမပါဘူးဗျအဲ့ကျွန်တော်တို့ပုံစံလုံးဖြည့်ပြီးတော့ကျွန်တော်ပြန်ပြီးတင်တယ်တင်တဲ့အခါမှာဒုတိယတစ်ခေါက်မှာကျွန်တော်ပြန်ကြွားကြည့်တဲ့အခါမှာလည်းကျွန်တော်သမီးနဲ့ကျွန်တော်မပါဘဲနဲ့ကျွန်တော်အမျိုးသမီးတစ်ယောက်တည်းပဲပါတယ်ကျွန်တော်တော့တစ်ခေါက်ထပ်တင်ထားပါတယ်။အပြောလို့ရှိရင်တော့ပထမတစ်ခေါက်ဘေးစင်းကြီးရတဲ့အခါမှာတော်တော်အဆင်ပြေပြီးဒုတိယတစ်ခေါက်မေးစင်းကြီးရတဲ့အခါမှာတပေါ်ရှိလို့ထူဖြစ်နေအောင်တွေ့ရပါတယ်။အမှန်ဆိုရင်ဒီတက်ပူကြီးဖြစ်ရှင်းရှင်းလင်းလင်းဖြစ်တင်ပါတယ်။ပထမတစ်ခေါက်တက်ပူကြီးရှင်းရှင်းလင်းလင်းတင်ပါတယ်။ဒါပေမဲ့ဒုတိယတစ်ခေါက်မှာပူကြီးရှုပ်ထွေးတယ်။ဒါကြောင့်မို့အခုတစ်ခေါက်ထပ်ပြီးတော့မေးစင်းထုတ်ပြန်မယ့်ကိစ္စမှလည်းတော်တော်ကျွန်တော်တို့ကစိုးရိမ်သေးရှိပါတယ်။ဒီဟာကဟိုပြောလို့ရှိရင်ဒါမရိုးသားဘူးလို့တော့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်မို့ဆိုရှင်ဒါကပြောရတယ်ငွေကြေးအများအများသုံးဆွဲထားပြီးတော့တကယ်ကွန်ပျူတာပရိုဂရမ်တွေနဲ့လုပ်ထားတယ် software တွေလုပ်ထားတယ်ပြောပေမဲ့လေတကယ်တမ်းကျတော့အပိုင်းဝင်းဟာတော်တော်ကြီးဟိုဘယ်လိုခေါ်လဲမယုံမသားလုပ်ထားလို့ပြောလို့ရတဲ့အပိုင်းမျိုးဖြစ်နေတဲ့အတွက်ကျွန်တော်ကလည်းဟာ
ဟုတ်ကဲ့
အခုတက်ပြီးဖြစ်လာမယ့်ကိစ္စကိုလည်းကျွန်တော်ကမယုံကြည်ပါဘူးခင်ဗျ
အခုတော်တော်လေးစိုးရိမ်နေကြတာနောက် issue တခုထွက်လာပါတယ်အဓိကတော့မဲပူစင်းပေါ့ခုနကကုသဆင်ပြောသွားရဲ့အရာဆိုလို့ရှင်ဒီလက်ရှိမနေတဲ့လူတွေနာမည်တော်များပါလာတယ်။နေမည်တော်များများမှာအဲ့ကိစ္စဖြစ်လာတယ်ဆိုရင် NRG ကိုယ်တိုင်ကလည်းကြီးညာချက်ထုတ်ပါလေ။တကယ်တမ်းရေးကြီးတဲ့နေမည်တွေသူနေလာလာပြန်ရမယ်။နေမည်တွေမှာလူပိုစင်းတွေအများဖြစ်နေတယ်ဆိုတဲ့ကိစ္စရှိနေပါတယ်ခင်ဗျာ။အဲ့တော့အဲ့ issue နဲ့ပတ်သက်လို့ကောဘယ်လောက်ထိစိုးရိမ်နိုင်စိုးရိမ်ပွဲရှိလဲ။ကိုသက်စင်ရောဘယ်လိုမြင်ပါလဲ
။ဟုတ်တယ်ဗျာ။ကျွန်တော်ဟိုဆိုးရိုးပိုင်းเนี่ยကျွန်တော်ပြောဘူးပါလေ။ကျွန်တော်ပြောဘူးကျွန်တော် Facebook မှာလည်းရေးပါလေ။ဒီက2010နဲ့မတူတာကအနောက်ဆေးရလို့သူတို့လုတ်ဆရာမလို့တော့ဘူး။အမေစင်းအမားရင်းနေနဲ့ဘလိုက်ချင်းအဖြစ်နာပြန်တာသူလူချင်းတဲ့ပြက်လက်ကိုလို့လို့ရတယ်ပေါ့ဒါကျွန်တော်ဟိုးလို့နဲ့ကျွန်တော်စိုးရင်သိရှိခဲ့ပါလေဒ ဒါပေမဲ့အခုဆိုကိုဆိုးလာတာကမဲစင်းအမားတွေရှိတယ်ရှိတဲ့အပြင်ထွန်းတော်ဆိုတော့မန္တလေးတိုင်းမှာဆိုရင်တော်ပမာဏကြီးကတော်တော်များပြားတဲ့ဟာချက်တွေပေါ့နော်မဲစင်းမှာကွာချက်တွေလူပိုးတွေပါလာတာဒါကကျွန်တော်ရွေးကောက်ပွဲအနိုင်ရှုံးတဲ့ပတ်သက်လို့ကျန်တကယ့်အရေးကြီးတဲ့ကိစ္စပါဒီကိစ္စကပါတီကြီးကလည်းဘလို့သဘောမျိုးနဲ့လည်းတောင်းဝန်တွေရွေးကောက်ပွဲဆောင်ကြည့်တဲ့လူတွေကအပါဝင်ပေါ့လေအကုန်လုံးကဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီစီချာကန့်ကွက်ပြီးဒီစီချာတိတိစီယာလောက်တာမျိုးကျွန်တော်မတွေ့ရကျွန်တော်မတွေ့ရလည်းဖြစ်နိုင်တယ်မသိကြလည်းဖြစ်နိုင်မှာဒါပေမဲ့ကျွန်တော်အားရလောက်တဲ့ပုံစံမျိုးတော့မတွေ့ဘူးပြအဲ့ဒါကရွေးကောက်ပွဲအနိုင်ဆုံးရဲ့အဓိကပြဿနာဖြစ်သွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အဆိုရရှိပါ
နောက်တစ်ချက်ကဟိုတလောကဒီဒီပြောင်းစုရွေးကောက်ပွဲကော်မရှင် UCL ဒင်းစာရှင်းလင်းပွဲတရမှာတာဝန်ရှိသူတယောက်ပြောပါတယ်ခင်ဗျာအဲ့တော့ဒီပြင်ဆင်ထားတဲ့မဲပြင်ဆင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့အခုပြင်ဆင်တဲ့ဟာတွေကိုသူတို့ထုတ်ပြန်ပေးမယ်ပေါ့နော်နိုဝင်ဘာလ2ရက်နေ့မှာတကယ်အကယ်၍များပြင်ဆင်မှုတွေအတိုင်းဖြစ်မလာလို့ရှိရင်တို့တိုင်ပါလေဒီတက်ဆိုင်ရာရက်ကြီးကော်မရှင်တွေဘာတွေကိုတို့ရေးယူမယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီမှားယွင်းတွေကအောက်ခြေကြောင့်ဖြစ်တာလားအပေါ်ကြောင့်ဖြစ်တာလားအဲ့ဒါတကယ်တော့ဘယ်အခြေအနေကြောင့်ဖြစ်တယ်လို့ယူဆပါမလဲ
ဘယ်လိုပဲဖြစ်ရောဗျာဒီအခြေအနေတစ်ခုလုံးဒီဖြစ်စဉ်တစ်ခုလုံးဟာတာဝန်ရှိရာကတော့ဒါတကယ်ဒီအခြေအနေဆုံးတော့ဒါပြောင်းလို့ယူကောဝဲကော်မရှင်ကဒါသူ့ရဲ့တာဝန်ရှိဆုံးပါပဲရှင်ဝီစီပေါ့သူကသူကသူ့မှာတာဝန်ရှိဆုံးပါပဲအောက်ခြေမှာမှားလို့ကျွန်တော်မှာတာဝန်မရှိဘူးလို့ပြောခွင့်မရှိပါဘူးတော်ဒီပါဒီခေါ်ပါဆိုရင်ပတ်စံကြီးအများကြီးတုံးထားတာပါပတ်စံကြီးအများကြီးတုံးထားတာတို့မှာတောင်းဝင်ရှိပါရဲ့သူတကယ်လို့တောင်းဝင်မြူနေဆိုသူတို့နှုတ်ထွက်ပြရပါမယ်တင့်တော်လူတယောက်ကိုအစားထိုးရမယ်ပုံစံပြောင်းရပါမယ်အဲ့လိုမဟုတ်ဘဲနဲ့ဆွမ်းကြိုးတို့ပေါ့နော်တိုင်မှာတော့ပါလို့ပြောတာဒီတိုင်မှာတော့ဆိုဒီအချိန်ကျမှတပတ်လောက်ပဲကျွန်တော်တို့ကျွန်တော်တိုင်တော့လို့လဲဒါဒီကိစ္စပြီးနောက်ပဲကိစ္စမဟုတ်ဘူးဆိုတော့ဒီဟာကအစိုးရကပြင်ဆင်ရမယ့်ကိစ္စဖြစ်တယ်အစိုးရကမပြင်ဆင်နိုင်ဘူးအားလုံးကမီဒီယာတွေကလည်းပြောနေတယ်ပါတီတွေကလည်းပြောနေတယ် CSO တွေကပြောနေတယ်ဂျာရန်တောင်းစီရင်ခါတွန်းနေကြတယ်သူတောင်းမယူဝဲနေတော့နေတာဟာဒါတမျိုးသောလို့ကျွန်တော်ယုံကြည်ပါတ
ယ်ဟုတ်ကဲ့ကျွန်တော်နောက်ချက်မေးချင်ပါလေအခုယူကောက်ပွဲလုပ်ဖို့အတွက်ခုနပြောလို့တပတ်ပဲကြာမှာတော့ရခုသက်စင်ရာဒီသတင်းမီဒီယာသမားတူလည်းဖြစ်တော့နှမ်းဆက်ဖြစ်မှထင်ပါတယ်လူတို့ရဲ့ယူကောက်ပွဲနဲ့ပတ်သက်လို့စိတ်လှုပ်ရှားမှုဘယ်လိုရှိပါလဲသူတို့အစင်သစ်ဖြစ်နေပြီလားလူတို့ရဲ့အနေအထားဘယ်လိုရှိပါလဲ
ဆုံးမပြောလို့ရှိရင်မျိုးပေါ်မှာကတော့လူလူရဲ့ဟိုစိတ်ဝင်နေမှာစိတ်ခံစားချက်ကတော့တော်တော်လေးစိုးပါဘူးပြေးပြေးချင်းတော့အားရဖို့ကောင်းလားပုံမှန်ပိုင်းကတော့တော်တော်ချင်းစိုးပါတယ်တော်လူကစိတ်ဝင်စားမှုလုံးဝမရှိပါဘူးအာဒါပေမဲ့နေဒီမှာတော့နေသွားရချုပ်နေသွားတဲ့အခါမှာတော်လူရဲ့စိတ်ဝင်စားမှုကတော်တော်မရှိပါဘူးနေဆိုတဲ့ဆက်ဆိုရှင်ဥပမာပြကျွန်တော်တကုံတို့လှိုင်သာရတို့ဘုံမှာရှိတဲ့အဲဒီလူလူဆိုရှင်တော်တော်လေးကိုစိတ်ဝင်စားမှုမရှိပါဘူးသူကဘာကြောင့်လဲဆိုတော့ဒီအလုံးစုပ်တဲ့ကိစ္စကိုမင်းစင်းကြည့်ရမယ်မင်းစင်းကြည့်ပြီးအမှားပြင်ဆင်အောင်အမှားပြင်ဆင်အောင်၆ဆောက်ရေးရမယ်ပြီးထပ်ကြည့်ရမယ်အဲ့ကိစ္စတွေကသူတို့နေတူတူကသူတို့စောင့်နေရေးကိစ္စမှာတော့နောက်ဆက်ဖြစ်တယ်။နောက်ဆက်ပြီးတော့သူကဒီကိစ္စကိုစိတ်ဝင်စားအောင်စိတ်ဝင်စားအောင်ဆိုတဲ့ဟာကဒါပြဿနာပဲပြဿနာဆိုတာလူလူကဒီယူကဝင်နေပတ်သက်ပြီးတော့သူကမဲပီးဆိုရင်ပြေးလိုက်တယ်သူတိုက်တဲ့ပါပြီးပြေးတယ်ဒါပေမဲ့အဲ့မဲပီးရမယ်အဆင့်ကြီးအများကြီးသူတို့လုံးနိုင်မယ့်ကိစ္စသူကအင်ဂျီဆောက်သူစုံစုံဝင်လာနိုင်အဲ့ဒါကျွန်တော်နိုင်ငံတော်ပြည်သူအတင်းတယ်ဒါလည်းဒီဟာတင်မင်းလုပ်ထားတဲ့လူတော်ကျွန်တော်ကစဉ်းစားမှုဖြစ်နေပါတယ်
ဟုတ်ကဲ့ကုသစင်ဒီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်နောက်တူကတော့ဥရှိပါပါဥရှိပါကတော့တက်ရှိဒီရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာသူတူဖြစ်ပါတယ်ဥရှိပါကြားပါလားခင်ဗျာ
ဟုတ်
ကဲ့ဥရှိပါရေအခုခုနကျွန်တော်တို့ပြောလို့ပါပဲရွက်ောက်ပွဲတပတ်ပဲကြာမှာတော့လေအဲ့တော့တကယ်တမ်းရွက်ောက်ပွဲအတွက် physically ပေါ့ပြင်ဆင်ထားမှုနေထလူလူဘက်မှာကောကွန်ပျူတာဘက်မှာကောအနေထားရအားလုံးတင့်ဖြစ်နေပြီလို့ဆိုနိုင်ပါလား
အဲသုံးရှင်ဘက်ကတော့လက်ရှိသူတို့ရဲ့ပြင်ဆင်တဲ့ပုံစံကတော့သူတို့တော့အဖွင့်လို့ပဲကျွန်တော်ပြောတော့မှာပေါ့ဘာလို့ဆိုတော့သူတို့လုံနိုင်တဲ့အင်အားနဲ့သူတို့လုတ်ခွင့်ပြုထားတာနဲ့အတိုက်တာကတော့အလုံးလုတ်ထားတဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်။ဥပမာသဘောကမဲယုံပေါ့လေ။မဲယုံဆိုတာကနေရာသတ်မှတ်ထားတယ်ပေါ့။နေရာသတ်မှတ်လိုက်တဲ့ဟာဒီမှာဟိုနောက်ပြီးတော့ဒီကျွတ်တင်မဲကျွတ်တင်မဲဆိုရင်လည်းကျွတ်တင်မဲတဲ့ကိစ္စပဲတော့သူတို့သတ်မှတ်ထားတဲ့ပုံစံနဲ့ဝင်အောင်လုတ်ထားတဲ့ပိုင်းဆိုတော့အဲ့ဒီဘက်ကတော့သူတို့အစင်းင်းဖြစ်ပြီလို့ပြောမှာပေါ့ဒါပေမဲ့ပြည်သူတွေဘက်ကအစင်းင်းဖြစ်သွားလားဆိုတဲ့ပိုင်းကြတော့ဒီအပေါ်မှာတကယ်စိတ်ဝင်စားစောစောကိုတန်းစင်ပြောလို့ပါပဲစိတ်ဝင်စားတဲ့လူသားနဲ့စိတ်ဝင်စားလူသားနဲ့အပေါ်မှာမူတည်ပေးတဲ့ကွာသွားတယ်တကယ်တော့ဒီနိုင်ငံရေးကိုတောက်လျှောက်နေပြီးတော့လေးလာနေတဲ့လူတကယ်အပြောင်းလဲလူချင်းတဲ့လူတကယ်ရှင်းပြမယ်ဆိုတော့ဒီဖိနစ်ချုပ်ချယ်မှုအောက်မှာနေပြီးတော့အများနဲ့နေထိုင်ရပြီးတော့ဒါကိုဒီဆိုင်မှာစဉ်းစားနေတဲ့လူကတော့အစင်းင်းပြစ်နေပြီးဒါတွေကိုပေးဖို့အတွက်နေတူကနေပြီးတော့စာဝတ်နေရေးကိုတော့ဖြည့်ချင်းနေတဲ့လူတွေကတော့အစိတ်အစင်းင်းဖြစ်ပုံတော့မပေါ်သေးဘူးဂျုံတော့မှဂျုံတို့ဂျုံတို့ဆိုတဲ့အစင်းမျိုးတွေပဲရှိနေကြတွေ့ရတယ်ခင်ဗျာ
အဲဒီကြားထဲမှာကျွန်တော်တခုဖြတ်မေးချင်တာကရွေးကောက်ပွဲစီယုံရေးတွေလောက်တာကျွန်တော်တို့မှတ်တမ်းပုံနေနောက်တစ်ခုကဗီဒီယိုဖိုင်ကျွန်တော်ဒီကနေတွေ့ရပါတယ်ကျွန်တော်ကလည်းဝေးကနေကြည့်ရတာ哦တော့တွေ့တဲ့ခါမှာတော့တကယ်ကိုမြင်မြန်ဆန်ဆန်ပဲနှစ်ဖက်အပြိုင်လှိုင်စီယုံရည်တွေလောက်ကြတာ ड़ी ဒီအလှပြကားတွေနဲ့ထွက်နေကြတာ ड़ी တွေ့နေရပါတယ်ခင်ဗျာအဲ့တော့လူတို့ရဲ့ဒီရဲမဲဆွဲစီယုံမှုတွေပေါ်မှာစိတ်ဝင်စားမှုပေါ့လူတွေထွက်လာကြတယ်ဒီထွက်လာကြတာကအပျော်သဘောနဲ့ပဲ ထွက်လာကြလားတကယ်ကိုနိုင်ငံရေးအရယုံကြည်နဲ့ထွက်လာတဲ့သဘောရှိလားဘလို့ယူဆလို့ရနိုင်လဲလူလူထွက်လာတဲ့အနေထား
လူလူထွက်လာတဲ့အထက်မှာအဲ့ဒါလည်းဘလို့ပုံစံမျိုးဖြစ်လဲဆိုတော့လေရှင်းရှင်းပြောမယ်လို့ဆိုရင်လက်ရှိနေပြီးတော့နိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေကတော့အနည်းနဲ့အစိမ်းဆိုတာရှိတယ်အဲကျွန်တော်တို့အဲ့ဒီမှာကြည့်လိုက်တဲ့ဆိုရင်တကယ်အနည်းဆိုတာကတော့တကယ်သူစိတ်ရနေပြီးတော့ခံစားခြင်းနဲ့တကယ်ကိုနေပြီးတော့ဒီပေါ်မှာစိတ်ဝင်စားနေထွက်လာရရှိဆိုတော့တွေ့ကိုတွေ့ရတယ်မြင်နေရတယ်ကြားနေရတယ်တကယ်အစိမ်းအောင်ဆိုတဲ့ဖက်ကနေပြီးတော့ပါလာတဲ့လူတို့ရဲ့အခြေအနေကြည့်လိုက်တဲ့အချိန်မှာအခုခုရဲ့တွန်းအားတခုရဲ့အခြေအနေအကြောင်းနေပြီးတော့လိုက်လာတဲ့ပုံစံမျိုးတော့ဒီပေါ်မှာစိတ်ဝင်စားတာစိတ်ဝင်စားတာနဲ့ဖြစ်တယ်လို့ငါတို့တော့ live ပေါ်မှာဖြစ်မှာဆိုတဲ့နေထားမျိုးတွေလိုက်လာတဲ့လူသားစားတွေစီယုံမှုကာလမှာပါလာတဲ့လူသားစားတွေကျွန်တော်တွေ့နေရတယ်အဲ့ဒါဒီနှစ်ဖက်ရဲ့အဲ့ဒီအစိမ်းနဲ့အနေရခွဲခြားချက်မှာအဲ့ဒီလိုက်လာတဲ့လူတွေရဲ့အနေထားတော့ဘူးသူတို့ရဲ့မျက်နှာသူတို့ရဲ့အသွင်ပြင်သူတို့ရဲ့ပြီးပြက်လာတဲ့ဓာတ်ပုံတွေလှုပ်ဆူမှုတွေကြားအလုံးကြီးရတော့အဲ့ဒါကွဲပြားမှုတော့ရှိနေတယ်အဲ့ဒါပေါ်လေးပါခင်ဗ
ျဟုတ်ကဲ့ခင်ဗျရွေးကောက်ပွဲနေ့ရင်တော့ဒီ message စီယုံမှုတွေရမှာပါ6ရက်နေ့လို့တန်ဖတ်ထားတာရှိပါတယ်အဲ့တော့နည်းနည်းလေးကျွန်တော်ထူးခြားခြားသတိထားမိတာကအရင်တော့1990ရွေးကောက်ပွဲကျွန်တော်လည်းကြုံမှုပါတယ်90ရွေးကောက်ပွဲဆိုလို့ရှိရင်ဒီ message စီယုံမှုတွေတစုံတရာရပ်ပြီးမဲ့ဝစ်စုံတွေဝစ်တာတွေမဲယုံတဲ့အထိတက်ဆိုင်ရာပါတီဝင်တွေကသူတို့ရဲ့ uniform တွေပါတယ်နဲ့သူတို့စိတ်တည်နဲ့တွားလာလာတာရှိပါတယ်အခုကအဲ့လိုမျိုးမလုပ်ဖို့ဆိုပြီးတော့ NLD ကကြေညာချက်သဘောမျိုးထုတ်တာသတိပေးတာမျိုးတွေ့ရပါတယ်ခင်ဗျာတကယ်ပဲမဲဆန္ဒကျင်းပတဲ့နေရာမှာပါတီတွေကသူတို့ရဲ့ဝစ်စုံတွေသူတို့ရဲ့ဒီတစိတ်ရင်တို့တွေဖြုတ်ထားရမှာလားအဲ့ဒီအနေထားကိုဘယ်လိုလဲနည်းနည်းလေးရှုပ်ထွေးနေလို့ရှင်းပြပါဦး
အဲ့ဒီကဒီလိုရှိတယ်ဗျအဲ့ဒီကနဲ့ပတ်သက်ပြီးတော့ဒီ Facebook မှာပေါ့လေအဓိကအဲ့ဒီ Facebook ရဲ့မှာနေပြီးတော့ပါတီကိုနေပြီးတော့အရေးယူမှုတွေဟာရုပ်ကပွဲပြီးတဲ့ချိန်မှာအရေးယူမှုတွေတစုံတရာရှိလာမှာစိုးရင်ပြီးတော့တချို့ကနေပြီးစပြီးရေးကြတယ်အာဒီလိုမသွားနဲ့ဒီလိုသွားရင်တော့ဒီလိုလုပ်လိမ့်မယ်ဒီလိုလုပ်မယ်ဆိုတော့အဲ့ဒီကတဖြည်းဖြည်းပြန့်နှံ့မှုတွေကဖြစ်လာတဲ့သဘောမျိုးရှိတယ်ဒါပေမဲ့ဟိုနောက်ဆုံးမှာကျတော့အဲ့ဒီတိုက်ပုံနဲ့ဟွာလေးမိုးရွာမှုပါညာပြောတယ်ဆိုတဲ့ချိန်မှာဒီဟာနဲ့ပတ်သက်ပြီးတော့တရားဝင် UC ကထုတ်သလားဆိုတဲ့ဟာကိုကျွန်တော်တော့ဒီတချို့ကတော့ပြောတာကတော့ကျွန်တော်တို့ direct တော့မတွေ့လိုက်ဘူးဟွာပေါ့လေအခမ်းအနားတစ်ခုမှာနေပြီးတော့ UC ရဲ့ passive လူတယောက်ကအဲဒီလိုဝတ်စုံကတော့ရှောင်ရမယ်ဥမာကပယ်နီနဲ့ကချင်ကိုရှောင်ရမယ်အဲ့လိုပြောတယ်ဆိုတာကတော့ကြားလိုက်တယ်ဒါမဲ့ဟိုတစ်ဖက်မဲ့ကျွန်တော်ကြားရတော့ပွင့်နေပြောမှဆိုကျွန်တော် direct တော့မသိလိုက်ဘူးဒါမဲ့တကယ်ပြန့်နှံ့သွားတဲ့ကိစ္စကလူတွေကြားထဲမှာပြန့်နှံ့တာကတော့ Facebook ကနေပြီးတော့သူကစိတ်ဆန္ဒအရင်နဲ့ပါပဲဒီကိစ္စကိုဒီလိုလုပ်သွားရင်ဟိုဟာမှာပေါ့ရွေးကောက်ပွဲပြီးတဲ့ချိန်မှာအပြစ်တကူလုံးတရားရှာကျင်လို့လုပ်တဲ့ခါမှာဒီလိုစီးရင်ပြီးတော့အပြစ်မပြေအောင်တဲ့ဒါလေးတွေကိုရှောင်မှလို့တရားကစပြီးတော့တင်လိုက်တဲ့သတိပေးချက်ကပြန့်ပြီးတော့ဒါမလို့လို့ဖြစ်သွားတာအဲ့ဒါကိုဒါကိုအစွဲလို့တကူလို့အယူဆလို့ဖြစ်သွားကြတယ်ကျွန်တော်တို့ဒီတော့ကတော့ဟိုတကယ်မယုံကိုစလေတောင်ကျွန်တော်တို့တစိတက်ခွင့်ရှိတယ်နော်မယုံကိုစလေတစိတက်ခွင့်ရှိတယ်လို့ဆိုရင
်တစိတက်ခွင့်ဆိုတော့ပါတီတစိတ်ကိုတက်ခွင့်ရှိရတာ
ဟုတ်ကဲ့ခင်ဗျာမဲယုံကိုစလဲဟာမဲယုံနင်းမှာမိမိရဲ့ပါတီတစ်စိတ်ကိုသူရင်ထိုးတစ်စိတ်ကိုတက်ခွင့်ကျွန်တော်တရားဝင်ပေးထားပါတယ်ဆိုတော့အဲ့ဒီလိုပေးထားတယ်လို့ဆိုရင်ပြင်ပပုဂ္ဂိုလ်တရားကတော့ဘာဖြစ်မှာလို့လဲဆိုတဲ့ဟာမျိုးကြတော့ဇောတကကြတော့ကျွန်တော်တို့အမြင်ကြတော့ဒါကတော့ဟိုတရားဝင်ဖွင့်ပြမိတ်မရှိပဲအတွက်ကြောင့်ဒါကြီးကတော့တိတ်ပြီးတော့မဟုတ်ဘူးလို့ထင်တယ်ဒါပေမဲ့အဲ့တရားဝင်ဖွင့်ပြချက်ဟုတ်တယ်မဟုတ်တယ်ကျွန်တော်ဆက်ဆက်လို့ကျွန်တော်ဒီနေ့ကိစ္စလေးတစ်ခုကျွန်တော်ပြောပြမယ်ထဲလို့အဲ UEC ရဲ့လုပ်ပုံကအဲ့တရားဝင်ဖွင့်ပြမိတ်ဆိုတဲ့ကိစ္စလေးကဘာဖြစ်သွားလဲဆိုတော့လက်ရှိကျွန်တော်တို့အခုကြိုတင်မဲတွေစပေးနေပြီ
ဟုတ်ကဲ
့နော်အဲကြိုတင်မဲတွေပေးနေတဲ့ထဲမှာပထမဆုံးကျွန်တော်နေပြီးတော့ဒီတော့ဖွဲ့စည်းဟွာဒီဟွာပေါ့လေဒီကျွန်တော်တို့နီးဥပဒေနဲ့နေပြီးပြဋ္ဌာန်းထားမှာကျွန်တော်တို့ကပြည်တွင်းရဲ့နေပြီးကြိုတင်မဲရောပြည်တွင်းရဲ့မဲတွေမဲယုံမဲရောအလုံးတစ်စိတ်သုံးဆိုတာကျွန်တော်ကသတ်မှတ်ပေးထားတာရှိတယ်အဲ့လိုပေးထားခြင်းမှာအဲ့ဒီရှိရနေပြီးတော့ကုံွက်တဲ့နေပြီးတော့ရက်20လောက်ကနေပြီးတော့ဒီပုံစရားတွေနဲ့ပြပြီးတော့နေပြီးတော့ကြုံမဲနဲ့ဟိုပယ်မဲနဲ့ဟိုကခိုင်လုံမဲကိုခွဲထားကြမှာလေတစ်စိတ်သုံးနဲ့ခွဲကြပြတယ်ဒါပေမဲ့နေပြီး29ပဲနေကနေပြီးတော့ထွက်လာတဲ့နေပြီးတော့ဒီကြိုတင်မဲ့ကိုဘောပင်နဲ့ချစ်ရမယ်ဆိုပြီးတော့ပုံစံဘောပင်နဲ့ချစ်တဲ့တခါထွက်လာတယ်။အဲထွက်လာတဲ့ချိန်မှာသတင်းစာပဲထွက်လာတယ်။အဲ့တော့ကိုကျွန်တော်လှမ်းလှမ်းပြီးတော့ကျွန်တော်တက်ဆိုင်ရာကွန်ပျူတာကိုမေးလိုက်တယ်။ဆရာတို့ဒီရနဲ့ပတ်သက်ပြီးကင်မရာစီမှာဘယ်လိုညွှန်ကြားလာရောက်သွားသလဲ။ဆိုတော့မေးတယ်ဆိုတော့ဒီနေ့ပါပဲ။ဘာလို့ဆိုတော့သူတို့ကဘောပင်နဲ့ပေးတယ်တဲ့
။
အမင်းတို့ဘာဖြစ်လို့ဘောပင်နဲ့ပေးလဲ။ဘာဖြစ်လို့ပေးလဲဆိုတော့ဟာဒီမှာ29ရက်ထုတ်မှပါတယ်ဆိုတော့အဲ့လိုဆိုသူ့ကိုလည်းသူအဲ့ဒီသူတို့ရက်ွက်စရေးဖြစ်တဲ့ရရကစီးရကနေပြီးတော့အတွင်းမှုပေါ့လေသူကကန့်ွက်တယ်တဲ့ဟာမဟုတ်ဘူးညွှန်ကြားလာမှဖြစ်မပေးရဘူးဆိုတော့သူကဘာဖြစ်နေလဲဆိုရင်ညွှန်ကြားလာမှမလို့ဘူးငါတို့ရဲ့ကော်မရှင်ဒီအဖွဲ့အစည်းနဲ့လောက်တာအဖွဲ့အစည်းရဲ့သဘောထားရဲ့အလုံးရဲ့အဖွဲ့ရဲ့သဘောထားမှန်ရင်တို့လုတ်ပတ်ခွင့်ရှိတယ်ဆိုပြီးတော့အပေါ်ညွှန်ကြားထားတယ်တရားစွဲလို့မရဘူးမင်းတို့လုတ်ပတ်လို့ညွှန်ကြားထားတယ်လို့အဲ့လိုပုံစံမျိုးတွေဖြစ်နေတယ်ဆိုတော့ညွှန်ကြားလာဆိုတဲ့မျိုးပုံစံမျိုးကတိတိကျကျမရှိဘူးတရားကနေပြီးတော့ကော်မရှင်လူကြီးတယောက်ကဟိုနားမှာတခုထားပြလာဒါပဲအတီလိုလိုနောက်ပြီးတော့ဒီနေရာမှာတရားဝါထားပြီးတော့ဒါပဲအတီလိုလိုနဲ့ဖြစ်ပြီးတော့ဘယ်ဟာကဘာပြီးတော့အညွှန်ကြားလာဆိုတော့ကျွန်တော်တိကျမသိဖြစ်နေတယ
်
အခုလေစောစောကအခုမေးတာလေအဲ့ဒီသဘောမျိုးပဲဒီဟာကညွှန်ကြားလာအတိအကျကျွန်တော်တို့တော့မတွေ့ရသေးဘူးဒါမဲ့
ပြင်မတော့ပြန်နေအဲ့ဒီသဘောဖြစ်တယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဥရှိပါလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်တစ်ခုဖိတ်ခေါ်ချင်ပါနောက်တစ်ခုကတော့ဒီငငယ်ကျင်းသားဟောင်းလည်းဖြစ်ပါတယ်88မျိုးဆက်ចောင်းသားកောင်းဆောင်ဟောင်းတယောက်လည်းဖြစ်ပါတယ်ကုဘတ်တက်အောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကုဘတ်တက်အောင်ရေခုနကုဘတ်တက်အောင်လည်းဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့လိုက်လံကြည့်ရှုနေတဲ့အခါကျတော့လက်ရှိရန်ကုန်မြို့ပေါ်မှာခုနကျွန်တော်မေးတယ်မေးခွန်းလို့ပါပဲဒီလက်ရှိရွေးကောက်ပွဲအတွက်လူတွေရဲ့ပြင်ဆင်မှုလူတွေရဲ့စိတ်နေစိတ်ထားဘလို့များမြင်ရလဲလူတွေရဲ့လူတွေစိတ်လှုပ်ရှားနေကြလားဘလို့အခြေအနေရှိလဲ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့ဒီရွေးကောက်ပွဲမှာဆိုခုနကကျွန်တော်တို့မြို့ပေါ်မြို့ပြအခြေအနေကတော့စိတ်လှုပ်ရှားမှုကတော့ရှိပါတယ်ကျွန်တော်တို့35ရာခိုင်နှုန်းတော့ပေါ့နော်ကျွန်တော်လက်ရှိပြည်ပေါ့ဒီမြို့ပြအခြေအနေပေါ့ရန်ကုန်မြို့ပေါ်မင်းလေးမြို့ပေါ့နော်
ကျွန်တော်နည်းနည်းဖြတ်မိလိုက်မယ်85ရက်ကလုံးရှိရဆို25ရက်ကလုံးကဘာလုပ်နေကြရလဲမရှိတာလားလှုပ်ရှားစိတ်လှုပ်ရှားမှုရှိစိတ်ဝင်စားမှုမရှိတာလားဘယ်လိုပုံစံဖြစ်နေတာ
စိတ်ဝင်စားမှုရှိပါတယ်ရှိပါတယ်ရှိပါတယ်ဘာလို့ရှိလဲဆိုလို့ရှိရင်ကျွန်တော်တို့အဓိကတော့ဒီလက်ရှိကာလမှာပေါ့နော်ဒီမြို့ပြအခြေအနေမှာတော့လူတွေကတော့ကျွန်တော်တို့သတင်းမီဒီယာတွေကောင်းတယ်ဂျာနယ်တွေကောင်းတယ်နောက်တစ်ခုကဒီသတင်းအချက်အလက်တွေကိုတို့ကမျက်ခြေမပြတ်တဲ့လူတွေဆိုတော့တို့ကတော့စိတ်ဝင်စားမှုကတော့ဒီစီကျုံနဲ့ဆိုင်ပြီးတော့ပို့ပြီးတော့ကောင်းတာကိုတွေ့ရပါတယ်ဗ
ျဟုတ်ကဲ့ခင်ဗျအဲ့တော့အခုမေး
ကျွန်တော်တို့
ဟုတ်ပြောပါပြောပါ
ပြောပ
ါနောက်ပြီးတော့ပြောပါခင်ဗျ
အဲ့တော့ဒီလက်ရှိအဲ့ဒီဟုတ်ကဲ့စီကျုံနဲ့တခြားအကြီးလက်ဒီသားတွေကြတော့ကျွန်တော်တို့အဲ့ဒီဒီသတင်းမီဒီယာအခက်ခဲပေါ့နော်အဲ့ဒါတွေကြောင်းကျွန်တော်တို့စိတ်ဝင်စားမှုနည်းတာနောက်တစ်ခုကဒီဟိုပြောရမယ်ဆိုဗျာလက်ရှိအာဏာရယူထားတဲ့ဒီဒီကန်ဂျိုးပေါ့ဗျာကျွန်တော်တို့ကဒါတော့နည်းမတက်ပြောရမှာပေါ့နော်သူကလက်ရှိနံမူကလည်းရှိနေတဲ့အစိပ်ပိုင်းတွေလည်းရှိနေတော့အဲ့ဒီပိုင်းတွေကျတော့တို့လူလူကဘာလဲဆိုတော့တစ်ဖက်မှာလည်းဒီချောင်းနေမှုတွေရှိနေတဲ့အတွက်စိတ်ဝင်စားမှုနည်းတာရှိတယ်ဒီပိုင်းတွေက
ကျွန်တော်အဲ့ဒါမေးချင်တာပါတချို့လူတွေကြားထဲမှာဒီလွတ်လပ်လပ်မဲပေးဖို့အတွက်တို့မှာစိုးရင်စိတ်ကြောက်ရွံ့စိတ်အဲ့ဒါမျိုးရှိတဲ့အခြေအနေရောတွေ့ရလား
ဟာလက်ရှိဒီအားလုံးခြုံပြောမယ်ဆိုလို့ကျွန်တော်ဒီကာလမှာတော့ဒီနေရာနဲ့ပေါ့ဗျာကျွန်တော်တို့အခုနေနေရတာကတော့လူတွေကတော့မဲပေးဖို့အတွက်တော့တော်တော်ကြီးမှာတော့ဒီ85ရက်ကနေတော့စိတ်ဝင်စားမှုရှိနေတော့တွေ့နေရတ
ယ်ဟုတ်ကဲ့ဟုတ်ကျွန်တော်မေးတာကလူတွေရဲ့စိတ်ထဲမှာမဲပေးဖို့အတွက်တို့မှာတွန်းအားဖိအားတစုံတရာရှိလားဒါမှမဟုတ်ကြောက်တို့မဲကိုလွတ်လပ်လပ်ပေးဖို့တခုခုလွတ်လပ်မဲပေးဖို့အတွက်စိုးရင်စိတ်ကြောင်းကြစိတ်တွေရောရှိကြလား
အဲ့ဒါကတော့ကျွန်တော်တို့ချီးယုံနေတဲ့လက်ရှိအတိုက်ခံပါတီကတော့ကျွန်တော်တို့ဒီမှာချင်းတိုင်းနေတာတော့ဗျာအကြီးအမားဆုံးပါတီကတော့နှစ်ခုပဲရှိနေတာဟုတ်ဒီသာဒီမိုကရေစီဒီအဖွဲ့ချုပ်ဒီ energy နဲ့ပေါ့ဗျာဒီလက်ရှိအာဏာကိုရယူနေတဲ့စက်ကန်ခွင့်ရိုးပေါ့ဗျာအချင်းနဲ့မျိုးပေါ့ဗျာအဲ့ဒီကြမ်းမှာတော့လူမျိုးစုံနဲ့တော့ဟိုငဲဆွေတဲ့ကာလမှာတော့ဖီယိုမျိုးစုံနဲ့လူမျိုးပါတီစိတ်ပါတီလုံနေကြတာတော့တွေ့နေရဒါပေမဲ့တစ်ဖက်မှာတော့ထင်းချောင်းမှုတွေနဲ့ဘုနာလိုပေါ့စိုးရင်စိတ်တွေကတော့ဟိုသူ့အမီးသူ့အန်လေးနဲ့တော့ဟိုရှိနေတာတွေ့ရအထူးသဖြင့်ပေါ့ဗျာဒီခံရိုးရဲ့ဒီလုံမုံဘောမှာရှိနေသေးတယ်လူတို့ကတော့သူတို့ကနည်းစိုးရင်စိတ်တွေရှိနေတာတွေ့ရတယ်ဗျာ
ဟုတ်ကဲ့ခုပါတဲ့အောင်ဒီလိုင်းပေါ်မှာနေပြီးပါကျွန်တော်နောက်တစ်ဖိတ်ခေါ်ချင်ပါတယ်အဲတော်ရရှင်တူပါပုံနာကျွန်းမြို့နယ်ကကိုကျော်မြင့်တင်ထင်ပါတယ်ကိုကျော်မြင့်တင်ကြားပါလားခင်ဗျာ
အော်ဟုတ်ကဲ့ပါကြားပါ
ဟုတ်ကဲ့ကိုကျော်မြင့်တင်ဆွေးနွေးလို့ရတယ်မင်းများညီလည်းတက်ဆိုင်တဲ့လူတွေရှိပါတယ်တူပေါ့
ကျွန်တော်တို့ဒီရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်မှာဆိုတော့ဒီမေဆန်နှမ်းချံပေါ့နော်950လောက်ရှိပါတယ်ခင်ဗျာဟုတ်ကဲ့ပါကျွန်တော်တို့အဓိကပါလဲဆိုတော့ဒီရခိုင်ဒီပုံနာကျွန်းမြို့နယ်မှာဆိုရင်ကျွန်တော်တို့ကအဓိကမေဆန်နှမ်းချံကကျွန်တော်တို့ပါလဲဆိုတော့နောက်ပြီးတော့ကျွန်တော်တို့နေတယ်မှာပေါ့နော်ဒီကျွန်တော်တို့ဒီရခိုင်ပြည်နယ်မှာကြာတော့ကျွန်တော်တို့လက်မဲ့ဆက်တွေကတော်တော်ဟတ်ခဲ့ပါတယ်အကျွမ်းအားတော့သိပြီးတော့အဆင်ပြေလို့ဒါပဲအခါမှာဒီကျွန်တော်တို့ရခိုင်မှာကဒီအမျိုးသမီးတွေပေါ့နော်ဒီမစ်ဆန်နာရှင်တွေပေါ့အမျိုးသမီးတွေက education by ဆိုင်ရာနဲ့ကျွန်တော်တို့အားနေတာတွေ့ရပါတယ်ရခိုင်ပြည်နယ်မှာလည်းကျွန်တော်ပုံညံ့မျိုးတွေမှာမူလတဲ့အဆင်ပြေကျွန်တော်တို့အမျိုးသမီးတွေကအသက်အရွယ်50လောက်အသက်အရွယ်50ဝန်းကျင်လောက်ရှိတဲ့အမျိုးသမီးတွေဆိုရင်မူလတဲ့အဆင်ပညာမူလတဲ့ပညာအဆင်တွေမှာကောင်းကောင်းမသင်ခဲ့ရပါဘူးတော်တော်များများတို့ကျွန်တော်တို့ကပါလဲဆိုတော့ဒီ education တော့တော်တော်အားရတွေ့ရပါတယ်ခင်ဗျာဒါနဲ့မေးပေးတဲ့အခါမှာလည်းကျွန်တော်တို့ဒီပါလက်ဆိုတော့အမောင်းရင်းလေးတွေပဲဖြစ်နေတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်မြင့်တင်ကျေးဇူးပါပဲခင်ဗျာကျွန်တော်သရော့ရှင်တူဒီဆွေးနွေးပွဲအတွက်ပေးစာပေးပို့လာတာရှိပါတယ်ကျွန်တော်ပဲဖတ်ပြပါမယ်ရှမ်းတောင်ပိုင်းသားကိုဦးပါတဲ့အဲသူရေးထားတော့သတိကွဲတတ်သည်တဲ့လုံချိုးနဲ့ပတ်သက်ပြီးတော့အတိုက်ခံအင်အားစုတွေကိုပဲသူဦးတည်ပြီးတော့ပြောပြစီတဲ့ဆရာလို့တာမဟုတ်ပါဘူးတဲ့ကိုကောင်းဆောင်ကဘာပြောတယ်ဘာကိုပြောပြီးတော့ပြောနေတယ်ဘလို့ခင်းချင်းကိုခင်းချင်းနေတယ်ဆိုတာကိုသေချာသိအောင်လုပ်ပြီးတော့လိုက်နာကြစေချင်ပါတယ်တဲ့အားလုံးဟာပြိုင်ပွဲဝင်စည်းကမ်းနဲ့ညီလို့ပြိုင်ပွဲပြိုင်ခွင့်ရသူတွေကြီးဖြစ်ပါတယ်တဲ့ရန်သူတွေမဟုတ်ပါဘူးတဲ့ရန်ဘက်လိုတတ်မှတ်ခဲ့လို့ရှင်လဲပွဲမလှနိုင်ပါဘူးတဲ့တကယ်ဖြစ်ရမှာကအတိုက်ခံကောင်းဖြစ်အောင်ကြိုးစားရမယ်ရန်ကတော့အပုတ်ချတာလွဲပါတယ်ဒါပေမဲ့လက်ရှိအစိုးရဆိုတာကဥပဒေကိုကင်ပြီးတော့မှားတဲ့ကောင်လာခဲ့ဆိုပြီးတော့စုံနိုင်တဲ့ခေါ်နိုင်တဲ့အနေအထားဖြစ်နေတယ်ဆိုတာသိကြတယ်ဆိုတာသိထားစေချင်ပါတယ်ဆိုပြီးတော့အဲသူ့ရဲ့အမြင်ကိုပေးပို့လာပါတယ်ခင်ဗျဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့ဆွေးနွေးချက်ကိုပဲကျွန်တော်ပြန်လှည့်ပါမယ်သူကတော့ဒီသူ့ရဲ့အမြင်ကိုဆွေးနွေးထားတာဖြစ်လို့မေးခွန်းမပါပါဘူး တော့ကျွန်တော်အခုဆက်သွားချင်တာကဒီရွေးကောက်ပွဲစောင့်ကြည့်ရေးကိစ္စနဲ့ဖြစ်ပါတယ်ရွေးကောက်ပွဲစောင့်ကြည့်ဖို့အတွက်ပြောမှဆိုရှင်ဒီရွေးကောက်ပွဲစောင့်ကြည့်တဲ့ရပ်ဖက်အဖွဲ့အစည်းတွေရှိပါတယ်နိုင်ငံတကာကလည်းလာပြီးစောင့်ကြည့်မဲ့အဖွဲ့အစည်းတွေရှိပါတယ်သတင်းမီဒီယာတွေကလည်းစောင့်ကြည့်ဖို့ရှိပါတယ်ကျွန်တော်ပြည်ပကသတင်းမီဒီယာတို့သမားတွေအတွက်ဆိုရှင်တော်လေးအကန့်အသတ်ကြီးနေရသိထားမိပါတယ်ဥမာကျွန်တော်သွားမယ်ဆိုရင်တက်ဆိုင်ရမြို့နယ်တွေကိုရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်သတင်းယူမယ်ဆိုရှင်ကြိုပြီးတော့တက်ဆိုင်ရမြို့နယ်ကော်မရှင်ကနေပြီးတော့ခွင့်ပြုချက်ယူရမယ်ဆိုတော့မြို့နယ်တွေအားလုံးကိုသွားမယ်မြို့နယ်တွေအားလုံးကိုလိုက်ပြီးတော့ခွင့်ပြုချက်ရင်တောင်းအောင်မလို့ဖြစ်နေပါတယ်ခင်ဗျာအဲ့တော့ကျွန်တော်ကိုတက်ဆိုင်ရင်မေးချင်ပါတယ်ခင်ဗျာပြည်တွင်းသတင်းမီဒီယာသမားတွေကမှာကောဒီသတင်းမီဒီယာအနေနဲ့ဒီရွေးကောက်ပွဲအခြေအနေတစ်ခုလုံးကိုစောင့်ကြည့်နိုင်ဖို့အတွက်အကန့်အသတ်အခြေအနေအခက်အခဲဘာတွေများကြုံရပါလဲ
အဲ့တော့ကျွန်တော်ကကျွန်တော်တို့ကဒီမီဒီယာတွေကကျွန်တော်တို့နိုင်ငံတကာမီဒီယာတွေလို့မဟုတ်ဘူးဗျာကျွန်တော်တို့နိုင်ငံမှာလေမွေးကြီးအကန့်အသတ်ရှိမယ်နောက်ပြီးတော့ကျွန်တော်တို့လူပေါ်တော့တင်းတော့ဒီအကန့်အသတ်ရှိမယ်တနိုင်ငံလုံးနှမ်းချုံပြီးတော့ကျွန်တော်တို့မီဒီယာတွေကကြောက်ထင်းနေမလုံးနိုင်သေးဘူးဗျာမလုံးနိုင်သေးနောက်တစ်ခုကဘာဖြစ်လဲဆိုတဲ့အခါကျတော့ဟုတ်ပြီကျွန်တော်တို့ကဒါတွေကိုစောင့်ကြည့်ရလို့လေ့လာတယ်တောင်းလေ့လာပြီလို့ရှိရင်ဒါတွေကိုကျွန်တော်ကတင်ပြတဲ့အခါမှာသူကဘလို့နည်းနည်းအရေးယူပါလေသူကျွန်တော်ဒီဘက်ကတင်မီဒီယာရတင်ပြတဲ့ဟာကိုဘလို့မျိုးသူကလက်ခံပါလေဘလို့ကျင်သုံးပါလေကျွန်တော်တို့ဘလို့မျိုးအရေးယူပြီးပါလေဆိုတဲ့ပြဿနာတော့ရှိအခုကပြဿနာဟုတ်ဟိုနောက်ဆုံးပြောလို့ရှိရင်ကျွန်တော်ကိုနိုင်ငံလေးကိစ္စနဲ့ပြသပြီးပြောလို့ရှိရင်ဒီလိုမျိုးဟိုပြဿနာဖြစ်တယ်တိတိကျကျစကားလည်းကဒီလိုရွေးကောက်ပွဲမဲဆွေးနေတဲ့အချိန်မှာဖြစ်တယ်ဖြစ်တာအဲ့လိုဖြစ်နေတဲ့အချိန်မှာအမြဲတမ်းဆုံးအရေးယူရမယ့်ကိစ္စမှာတမန်တရားရုံးမှာကျင်သုံးနေဆိုမျိုးပဲဟိုစတော့နေရုပ်ပေါ်ပြီးတော့ပဲဒီမှုကိုဆက်ပြီးတော့စစ်ဆေးမယ်ဆိုတဲ့ကိစ္စမျိုးကဒါပြဿနာကိုဆော့ပေးရရောက်တယ်နောက်တစ်ခါပြဿနာကိုဖြေရှင်းရမယ့်ကျင်ဒါတော်ပြဿနာရှိပါတယ်ဒါငိုလေးကအစိုးရကနေဒါကိုတူတင်ပြီးတော့စီစဉ်ထားတင်တယ်ဒီလိုလုပ်တာဟာလည်းတော့မမျှတာပေါ့နောက်တစ်ခါကျွန်တော်ဒီသတင်းမီဒီယာသမားတွေအတွက်ကလည်းကန့်သက်ထားရတဲ့အများကြီးရှိပါတယ်
အဲ့တော့သတင်းမီဒီယာသမားတွေအနေနဲ့ကောတနိုင်ငံလုံးအတိုင်းအတာနဲ့ခြုံတဲ့ဒီရွေးကောက်ပွဲကိုတစ်ခုလုံးအတိုင်းအတာနဲ့ကာဗာလုပ်နိုင်ပါမလားကျွန်တော်ဆိုရင်ဒါမြို့ပေါ်တွေမှာပဲများနေမှာတိုးလက်ထီထီသွားနိုင်ပါမလား
များသောအားဖြင့်မြို့ပေါ်မှာရှိမယ်တချို့ဒေသတွေမှာလည်းရှိနိုင်တယ်ဒါပေမဲ့တနိုင်ငံလုံးတိုင်းတာနေနေတော့ကာဗာမလုပ်နိုင်ဘူးကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့
ကာဗာလုပ်ဖို့လည်းမလွယ်ဘူးဟုတ်ကဲ့
ကော်မရှင်ဘက်ကကောသတင်းမီဒီယာနဲ့ပတ်သက်လို့စီးမင်းနေဟိုတလောကကျွန်တော်ကြားကြားနေတယ်ဟိုဒီမြန်မာနိုင်ငံဒီမီဒီယာကောင်စီတို့အောင်နဲ့တွေ့တော့သူတို့လည်းဆွေးနွေးနေရလို့ကြားပါရခင်ဗျာအဲ့တော့ဒီတင်းကျပ်တဲ့စီးမြင့်နေနဲ့ပတ်သက်လို့ကောသတင်းမီဒီယာသမားတွေကဘာကြီးသူတို့မှာဇုံတရားအခက်အခဲတွေရှိနေလား
ဟုတ်တယ်ဟုတ်တယ်ရှိရဆောင်ကြတော့တို့ပါဗျာကျွန်တော်တို့ဟိုညနေတစ်ခုမှ2ရက်ပဲယူရမယ်အဲ့ဒါအနောက်ကိုသူတို့အကြောင်းကြားရမယ်တူတီမီခုမျိုးချက်ယူရမယ်ဘာညာသူတို့ကိုဒီသူ့ရှိရတဲ့ခုမျိုးချက်ယူရမယ်သူကနေပြန်လို့နေမှာယူရမယ်ဆိုတဲ့ကိစ္စမျိုးကသူကဆန်စင်းကောင်စီနဲ့သူမြင်နေကြတယ်ဒါပေမဲ့ဇုံတရားကျွန်တော်တို့တိကျတဲ့အဖြေဘာကြီးဖြစ်လာပြီဘလို့ပြောင်းလဲလိုက်ပြီဘာဖြစ်တယ်ဆိုတော့ကျွန်တော်ဘာသတင်းမီဒီယာပြောတာဘာမှမသိရသေးဘူးကျွန်တော်မကြားသေးဘူး
ကျွန်တော်ကိုသက်စီကိုကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကအခုခုနကျွန်တော်ပြောလို့ဒီမျိုးနယ်မှာယူဖို့ဆိုရှင်မျိုးနယ်ကော်မရှင်ခွင့်ပြုချက်ကြိုယူရမယ်ဆင်းပေးထားရမယ်အကယ်၍များကိုသက်စီအနေနဲ့ကိုကပေးထားတဲ့မျိုးနယ်မဟုတ်ဘူးတခြားတနေရာမျိုးနယ်တစ်ခုခုမှာတခြားနေရာတစ်ခုခုမှာတစ်ခုခုအမှားယုံဖြစ်နေပြီအကြမ်းဖက်မှုတွေဖြစ်နေပြီချက်ချင်းသွားသတင်းယူမလားသတင်းယူနိုင်တဲ့အခြေအနေရှိလားကိုသက်စီအနေနဲ့ကိုသွားယူမလား
ကျွန်တော်အမှန်ဆိုရင်ကျွန်တော်သွားယူတယ်ကျွန်တော်လုံးဝမှာကျွန်တော်လုံးဝမှာကျွန်တော်မီဒီယာသမားတွေအကုန်လုံးဝမှာဒါပေမဲ့လုံးခွင့်ရှိမရှိဆိုတဲ့ကိစ္စအခုချိန်လေးကိုဟုတ်ရှင်းရှင်းလင်းလင်းဖြစ်တယ်ဘုရင်အဲ့ဒါကျွန်တော်တို့တက်တနာဖြစ်နေတာ
ပါဟုတ်ကဲ့ကဲကုသဆင်ကျေးဇူးပါကျွန်တော်ဥရွှေပါကိုတစ်ဆက်တည်းမေးချင်ပါတယ်ခင်ဗျာအချိန်ကတော့ကျွန်တော်10မိနစ်ခွဲလောက်တော့ရပါတယ်အခုရှေ့ပါအခုဒီရပ်ဖက်ဖွဲ့စည်းတွေလေ့လာစောင့်ကြည့်ဖို့အတွက်အနေထားပေါ့အဲ့ဒါကတော့ဘာလို့များအခက်ခဲကြုံနေရလဲဒီကိစ္စတော်တော်လေးရှင်းနိုင်ပြီလား
လေ့လာစောင့်ကြည့်ရေးကတော့အခုဒီလိုစောစောကဟိုကုသဆင်နဲ့ကိုနဲ့ပြောတဲ့စကားလေးကိုလည်းကျွန်တော်ဆက်ပြီးတော့အဲ့ဒီတရားဆိုတဲ့ပတ်သက်တော့ကျွန်တော်ပြောပြပေးပါမယ
်ဟုတ်ကဲ့
အခုကမျိုးနယ်ကိုတမျိုးနယ်ချင်းယူရမယ်ဆိုတာကတမျိုးနယ်တွေကိုရှောက်ရင်တမျိုးနယ်မှာရှောက်ရင်တမျိုးနယ်တွေရတယ်ခရိုင်မှာရှောက်ရင်တခရိုင်လုံးတကြီးလို့သွားလို့ရတယ်တိုင်းမှာရှောက်မယ်လို့ဆိုတတိုင်းလုံးတည်းကျွန်တော်တို့ကစောင့်ကြည့်ခွင့်ရတယ်စောင့်ကြည့်ခွင့်ဆိုတာမယုံနယ်ကိုကြည့်ဝင်ခွင့်ရတဲ့အပိုင်းပြောကြတာမယုံနယ်ကိုကြည့်တယ်ကြည့်ခွင့်ရတဲ့အပိုင်းကိုတိုင်းတခိုင်လုံးမှာချုံပြီးဘယ်တိုင်းဘယ်နေရာကိုသွားကျင်တယ်လို့ဆိုရင်ကျွန်တော်တိုင်းမှာယူလို့ရမယ် CS ဆိုအပိုင်းမှာကြတော့ကတ်နက်ချက်ကတော့ပိတ်ထွေးတူးတူးမပါဘဲနဲ့နံပါတ်1ကတော့ပတ်ပြီးဝင်မဟုတ်ရဘူးဆိုတော့အချက်တစ်ချက်ကတော့ပါတယ်တကယ် UIC ဥက္ကဋ္ဌကြီးကိုယ်တိုင်ကနေပြီးတော့ပါတီဝင်တယောက်ဖြစ်နေပြီးတော့မှကျန်တဲ့အဲ့ဒီလိုလေးလာတဲ့ချက်ဆောင်ကြည့်တဲ့လူတော့ပါတီမဝင်ရဘူးဆိုတော့သိပြီးတော့တရားတော့မကြောက်ဘူးပေါ့အိပ်ပဲလည်းသိမရှိဘူး
ဟုတ်ကဲ့ပါခင်ဗျာကျွန်တော
်အခုပွင့်ပွင့်လေးလေးပွင့်ပွင့်လေးလေးပြောမယ်လို့ဆိုရင်ကျွန်တော်ကိုယ်တိုင်သွားတင်တယ်အခုတတိကျွန်တော်တို့မကြောက်ဘူးအဲ့ဒါမျိုးလေးတွေရှိတာပေါ့
ဟုတ်ကဲ့ကျွန်တော်ဒိုင်းလီလည်းစီစဉ်အခုချိန်ဆသွားလို့ပါပေါင်းဆွေးနွေးပေးတဲ့ဦးသက်စင်ဦးရှိပါကိုပါတဲ့အောင်နဲ့ကျွန်တော်တော်ရှင်တွေအားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလည်းစီစဉ်နောက်မှပဲဆက်ပါမယ်ကျွန်တော်ဒီရွေးကောက်ပွဲအစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးသွားဖို့လည်းရှိပါတယ်ခင်ဗျာဒိုင်းလီရဲ့အစီအစဉ်ကိုရနာခွင့်ပေးပါ
ဟုတ်ကဲ့ပါကိုသားညုံစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေဖြစ်ပါတယ
်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOE သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
တော်တော်ရှင်များခင်ဗျာ VOE ကအခုထုတ်လွှင့်နေတဲ့ Radio Season 2အပါအဝင်ရုပ်မြင်သံကြား Season 2ကို VOE Internet စာမျက်နှာဖြစ်တဲ့ barmis.voenews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ် VOE Season 2ကိုစာသားနဲ့ရယူခြင်းနဲ့ဆိုရင်တော့ barmis@voenews.com ကိုအီးမေးလ်ပို့ပြီးတောင်းယူနိုင်ကြပါတယ်ခင်ဗျာ
VOE မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့Radio အစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOE ရုပ်သံနဲ့ Radio Season တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
သောတာရှင်များခင်ဗျာ VOE ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုကြံနေတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ်ခင်ဗျာ
အီဂျစ်နိုင်ငံဆိုင်းလန့်ကျွန်းဆွယ်မှာစနေနေ့ကရုရှားခီးတဲ့တင်လင်းတစင်းပြက်ချခဲ့တဲ့အတွက်လိုက်ပါသွားသူစုစုပေါင်း224ဦးသေဆုံးခဲ့ရပါတယ်။လိုက်ပါသူခီးတဲ့အားလုံးလုံးလုံးဟာအီဂျစ်အပန်းဖြေစခန်းရှမ်အယ်ရှိတ်ကနေရုရှားနိုင်ငံစိန့်ပီတာစဘတ်ကိုပြန်ကြတဲ့ရုရှားခီးသွားတွေဖြစ်ပါတယ်။သေဆုံးသူခီးတဲ့တွေထဲမှာယူကရိန်းနိုင်ငံသားက3ဦးလည်းပါပါတယ်။အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကအခုချိန်ထိအလောင်း129လောင်းကိုရှာဖွေတွေ့ခဲ့တယ်လို့လင်းခင်းစင်မှတ်တမ်းကိုလည်းတွေ့ရှိခဲ့ပါတယ်။အီဂျစ်ကIS တွေးချောက်အဖွဲ့ကဒီလင်းကိုသူတို့ပြစ်ချတာလို့ကြေညာပါတယ်။ဒါပေမဲ့ဒါမှဖြစ်နိုင်ဘူးလို့လေချောင်းနဲ့ဆေးရဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။လင်းဟာအမြင့်ပေ3000လောက်ရောက်နေတော့ပြတ်ကြတာဖြစ်ပြီးဒီစစ်တွေးချောက်တွေမှာဒီလောက်အမြင့်ထိပြစ်နိုင်တဲ့ဒုံးကြီးမရှိဘူးလို့ဆိုပါတယ်။ Syria မြို့တော်အနီးတဘုံတွေထိန်းချုပ်ထားတဲ့ရပ်ကွက်ကလူထုတက်တဲ့နေရာမှာတောက်ကြနဲ့လေချောင်းတိုက်ခတ်မှုနဲ့ဘုံကျဲမှုတွေအတွင်းအနည်းဆုံးလူ80သေဆုံးခဲ့တယ်လို့နေစည်းမချဆောင်ရများအဖွဲ့ MSF ကပြောပါတယ်ဒမတ်စကတ်မြို့ဒီဒိုမာရက်ကဈေးရင်းမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းနောက်ထပ်လူ950လဲဒဏ်ရာရရခဲ့တယ်လို့ပြင်သစ်ခြေဆိုင် MSF အဖွဲ့ကစနေနေ့မှာပြောကြားလိုက်တာဖြစ်ပါတယ်ဆီးရီးယားကိုထုတက်တွေဆစ်လွတ်ဖို့သမ္မတအိုဘားမားရဲ့ဆုံးဖြတ်ချက်ဟာ IS Islamic စစ်သွေးကြော်တွေချိန်မုန်းရေးကိုပဲအဓိကထားလှုပ်ဆောင်မှာဖြစ်ပြီးဆီးရီးယားရဲ့ပြည်တွင်းစစ်တဲဝင်ပါဖို့မဟုတ်ဘူးလို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။သမ္မတအိုဘားမားရဲ့တက်ဆစ်လွတ်ရေးကိစ္စနဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့မူဝါဒဟာ IS စစ်သွေးကြော်အဖွဲ့ကိုချိန်မုန်းဖို့ဆိုတာရှင်းနေတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာကဘာသာရေးဩဇာမခန့်နဲ့စာအုပ်တိုက်နှစ်ခုဝင်ရောက်တိုက်ခိုက်ခံရပြီးထုတ်ဝေသူတဦးဖြစ်တဲ့ဖေရှာအရီဗန်ဒီပန်တေဆုံးခဲ့ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့မန္နနာချန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ကေဗင်ဖောက်လာဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOE American တန်းအစီအစဉ်မနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးခဲ့ကြတဲ့တော်တာရှင်တွေကိုအားလုံးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.